Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ18ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းထုတ်ပြီးတော့24:50 59နဲ့လိုင်းလမီ190အပြင် VOE ရဲ့ Facebook နဲ့ YouTube စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တားညူပါဒီနေ့ကြေညာပေးမယ့်သတိတွေတင်ပါတော့ယူကရိန်းကကောက်နှံတွေကိုပြင်ပကိုပြပကိုတင်ပို့နိုင်ဖို့အတွက်ရုရှားစစ်သည်မော်တွေကိုဖျက်ချောက်ခွင့်ပြုတဲ့တနစ်နီးပါးကြာသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီလို့ရုရှားကတင်းကနေမှကြေညာပါတယ်။နောက်လာမယ့်နှစ်အမေရိကန်စစ်တပ်ရဲ့ဦးစားပေးတွေအတွက်ဘတ်ဂျက်ရထားမှုကြီးမားများပြားတဲ့အသုံးစရိတ်မူကြမ်းတက်ကိုအထက်လွှတ်တော်မှာအခုအင်္ဂါနေ့မှဆွေးနွေးကြဖို့ရှိနေပါတယ်။စားရထိတ်တန့်ရောက်တဲ့နေ့ကိုဥတ္တမောင်တန်းတဲ့သူကြေညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတားညူကြီးမကြာခင်အင်တာဗျူးသတင်းဆောင်ပါတပုံနဲ့အမေရိကန်အစိုးရအာဘော်တို့ကိုတင်ဆက်တဲ့အခါမှာတော
့ငါးခါနဲ့ဆက်ကကျွန်တော်တို့ဖြစ်နေကြတယ်ဆိုပေမဲ့တမန်လည်းပဲဒီမြစ်ကန်ပြေးမှာဆိုတော့ဒီဘက်နဲ့တမန်ကျော်ကျော်လည်းပဲဝင်နေ
အခုကြားခဲ့ရတာကတော့တဝဲခိုင်လောင်းလုံးအခြေအနေပါအပြည့်စုံလို့တော့အမေရိကန်သားမကြီးဟောင်းနဲ့အင်တာဗျူးအပြီးမလေးရှားနိုင်ငံကတက်ချွာလှုပ်ရှားသူပျောက်နေတဲ့သတင်းမတိုင်းမီမှာကြားကြရမှာပါဒုတိယပိုင်းနိုင်ငံရွက်မှာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောက်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညင်ဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ
်။ယူကရိန်းနိုင်ငံကကောက်နှံတွေကိုပြပတင်ပို့နိုင်ဖို့အတွက်ယူကရိန်းစိတ်ကမ်း၃ခုကနေပြီးတော့ပင်လယ်နဲ့အတွင်းရုရှားစစ်သည်မော်တွေကိုဖျက်ချော်ခွင့်ပေးတဲ့တနည်းနီးပါးကြာသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီလို့ရုရှားကနေပြီးတော့တင်းလာနေမှာကြေညာသွားပါတယ်။ကမ္ဘာစနေအခါအကြက်တဲဖြစ်နေတဲ့အချိန်ပင်လယ်နဲ့ထဲကိုယူကရိန်းကောက်နှံတွေဖြတ်တန်းခွင့်ရဖို့ဒီသဘောတူညီချက်ကိုကုလသမဂ္ဂနဲ့ထူရကီနိုင်ငံတွေကဂျောင်းဝင်ညှိနှိုင်းပေးခဲ့ကြတာပါ။အဲဒီကဖြတ်တန်းတဲ့ကောက်နှံအများပြားကိုတင်မောနဲ့အာဖရိကအရှေ့လေပိုင်းနဲ့အာရှကဆင်းရဲတဲ့တိုင်းပြည်တွေကိုပို့ပေးနိုင်ခဲ့ပါတယ်။အခုလိုမျိုးရုရှားလုတ်တာကိုဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကန့်ကွက်ပါတယ်။ပင်လယ်နဲ့ဖြတ်တန်းတဲ့ဒီပို့ကုန်တွေဟာဒုက္ခတွေ့နေတဲ့ကမ္ဘာကြီးအတွက်မျှော်လင့်ချက်ဖြစ်ပြီးတော့ကမ္ဘာစနေအခါဖူလုံရေးအတွက်လည်းအသက်အမြတ်ရေးပါတယ်ဆိုပြီးသူကပြောပါတယ်။ပရိပခဥရုယာတိဖောက်ပြန်မှုစွန့်ရင်ဈေးနှုန်းနဲ့တခြားကိစ္စရပ်တွေအမျိုးမျိုးကြောင့်စနေအခါထုတ်လုပ်မှုနဲ့ရရှိနိုင်မှုအနှောက်အတားတွေရှိနေတဲ့အချိန်မှာဒီသဘောတူညီချက်ရရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မတ်လကစပြီးတော့စနေအခါဈေးနှုန်း23ရာခိုင်နှုန်းအထိကိုကျဆင်းနိုင်ခဲ့တယ်ဒီကနေ့ရုရှားဆုံးဖြတ်ချက်ကတော့နေရာတိုင်းကလိုအပ်ချက်ရှိနေသူတွေကိုထိုးနှက်မှုဖြစ်ပါလိမ့်မယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကပြောသွားပါတယ်။ကောက်နှံတင်ပေါ်သွားလာမှုတွေကိုဖြတ်တောက်လိုက်တဲ့အခုဒီရုရှားလုပ်ရဟာနောက်ထပ်ရက်ဆက်ကြမ်းကြုတ်မှုတစ်ခုပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ သိုမတ်စ်ဂရမ်ဖီးကလည်းတုံ့ပြန်ပါတယ်။ရုရှားရဲ့နိုင်ငံရေးကစားမှုဟာအာဖရိကဥကြောဒေသကအဟာရဓာတ်မပြည့်ဝတဲ့ကလေးငယ်တွေနောက်ကလေးမိခင်တွေစသဖြင့်လူသားတွေကိုထိခိုက်ခံစားရစေလိမ့်မယ်လို့အမေရိကန်သံတမန်ကြီးကလည်းပြောပါတယ်။ယူကရိန်းကောက်နှံတင်မောတွေတွာလာခွင့်ကိုရုရှားအနေနဲ့ဖြစ်နိုင်သမျှမြင်မြန်ပြန်ခွင့်ပြုတဲ့နယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကလည်းသတင်းတောက်တွေကိုပြောပါတယ်ယူကရိန်းနဲ့ရုရှားဟာဂျုံဘာလီနေဂျာစီနဲ့တခြားဈေးနှုန်းသင့်စားနပ်ရိက္ခာတွေကိုကမ္ဘာမှာအဓိကတင်ပို့နေတဲ့နိုင်ငံတွေဖြစ်ကြပါတယ်ယူကရိန်းကကောက်နှံတွေကိုပင်လယ်ကတင်ပို့မှုဟာအကောင်းဆုံးလမ်းဖြစ်တာမို့လို့အခုလိုရုရှားရဲ့ဆုံးဖြတ်ချက်ကြောင့်စားနပ်ရိက္ခာဈေးနှုန်းမြင့်တက်လာပြီးတော့ကမ္ဘာစီးရင်သားတွေအတွက်ငတ်မုတ်ခေါင်းပါမှုဖြစ်လာစေလိမ့်မယ်လို့ယူကရိန်းရဲ့စိုက်ပျိုးရေးမူဝါဒဝန်ကြီးက VOA ကိုမှတ်ချက်စကားပြောပါတယ်။ယူကရိန်းကောက်နှံတွေကိုတင်ပို့နိုင်မှုအတွက်တခြားနည်းလမ်းအားလုံးကိုလည်းအသုံးပြုသွားမယ်လို့သူကပြောဆိုထားပါတယ်
။ဥရောပသမဂ္ဂ EU နဲ့ Latin America နဲ့ Caribbean နိုင်ငံများအတိုက်အဝင် CELAC CELAC ခေါင်းဆောင်တွေဟာရှင်းနေအတွင်ပထမဦးဆုံးထိပ်သီးအစည်းအဝေးဖြစ်ဥရောပသမဂ္ဂရုပ်ချုပ်ရှိရာ Belgium နိုင်ငံမြို့တော် Brussels မှာတင်းလာနေကတွေ့ဆုံခဲ့ကြပါတယ်။ဒီပွဲဖွင့်ပွဲနေ့မှာဥရောပကောင်စီဥက္ကဋ္ဌ Charles Michel ကမြန်မာကမ္ဘာကြီးဟာအရင်တွေ့ဆုံခဲ့ကြတဲ့2015ခုနှစ်နဲ့လွန်ကွာခြားသွားခဲ့ပြီလို့မိန်ကွန်းမှာပြောကြားခဲ့ပါတယ်။ဒီနှစ်တွေထဲမှာရာသီဥတုဖောက်ပြန်တာကမ္ဘာလုံးဆိုင်ရာကူးစက်ရောဂါနဲ့အခုနောက်ဆုံးယူကရိန်းစစ်ပွဲအထိအရေးကိစ္စမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့သူကဆိုပါတယ်။ရာသီဥတုအပြောင်းအလဲကြောင့်အပူချိန်တိုးမြင့်လာတာပြင်းထန်တဲ့တုံးမိတွေလောင်တာရေကြီးတာစတဲ့ကပ်ဘေးတွေနဲ့အတူဥရောပနဲ့တောင်အမေရိကတိုက်ကြီးနှစ်ခုလုံးရဲ့ကရီးဘီယံဒေသတွေမှာပင်လယ်ရင်မြတ်တဲ့ပြင်သီးသီးသားသားမြင့်တက်လာတဲ့ချိန်ချောက်မှုတန်ရင်ဆိုင်နေရပြီးဒါတွေကိုအတူတကွအမြန်ဆုံးနဲ့ပြက်ပြက်သားသားအေးအေးယူဆောင်ရွက်ဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်။တစ်ဖက်မှာလည်းဥရောပရဲ့ရာစုဟောင်းကကိုလိုနီကျွန်းစနစ်ရဲ့တည်ရောက်မှုတွေကအခုထိရှိနေပြီး20ရာတိရာစုခေတ်မှာလည်း ဥရောပဟာကိုလိုနီဟောင်းနိုင်ငံတွေကိုတန်းတူညီမျှလှုပ်ပေါ်ကင်ဘက်နိုင်ငံတွေဖြစ်ဆက်ဆံဖို့လူတွေကြောင်းလက်တင်မိတ်ကခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ရရှိတိတပ်ပြည်အားလုံးပါဝင်နိုင်တဲ့တရားမျှတတဲ့ကုံသွယ်မှုဆက်ဆံရေးကိုအမှောက်ခံဖို့လူကြောင်းတဲ့ချင်းချောက်မှုကိုအခြေမခံမဲ့အပြန်အလှန်ယုံကြည်မှုကောင်းအခြေခံဖို့လူတွေအကြောင်းဘရာဇီးတမ်ပရာလူလာကကြေညာသွားခဲ့ပါတယ်
။တရားမျှတမှုအလိုအဆုံးဖြစ်နေတဲ့နင်နာခံစားရသူတွေအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်သွားမယ်လို့ ICC အပြည်ဆိုင်ရာရာဇဝတ်ခုံရုံးဖြစ်လာစေတဲ့ Rome Statute သဘောတူညီချက်25နှစ်ပြည့်မှာ ICC အကြီးအကဲတရားသူကြီးဖြစ်တဲ့ Peter Hofmanski ကပြောလိုက်ပါတယ်ကမ္ဘာတစ်ဝှမ်းလူမျိုးသုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုရေးယူပြီးတော့ကမ္ဘာလူသားတူကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ချက်နဲ့ ICC ရဲ့ Rome Statute သဘောတူညီချက်ကိုလွန်ခဲ့တဲ့25နှစ် 1998 ခုနှစ် July 18ရက်နေ့မှာတည်ပြုခဲ့ကြတာပါဒီသဘောတူညီချက်ရဲ့ယူဆဟာကမ္ဘာကြီးမှာတညီတဲ့တရားဥပဒေစိုးမိုးနိုင်ရေးအတွက်ဖြစ်တယ်လို့တရားသူကြီးဖြစ်တဲ့ Peter Hofmanski ကပြောဆိုပြီးတော့ဒီသဘောတူညီချက်ဖြစ်လာဖို့အားထုတ်ခဲ့ကြတဲ့တန်တမန်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုဂုဏ်ပြုပါတယ် Rome Statute သဘောတူညီချက်အတိုင်းထိထိရရအောင်မြင်မှုတွေရလာစေဖို့ဆိုရင်တော့ ICC ရဲ့လက်ရှိလုပ်ငန်းတွေမှာအဖွဲ့ဝင်နိုင်ငံတွေရဲ့အပြည့်အဝပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့လည်းသူကပြောပါတယ်တနည်းနဲ့တစ်ချိန်ချိန်မှာတော့ ICC ဟာနိုင်ငံတကာအသိုက်အဝန်းရဲ့လွတ်လပ်တဲ့တရားရေးမဏ္ဍပ်တရားဖြစ်လာစေဖို့နဲ့ဥပဒေစိုးမိုးရေးရှိတဲ့နိုင်ငံတွေရဲ့လေဆာအသိမှတ်ပြုမှုရဖို့သူမျှော်လင့်တယ်လို့လည်းပြောပါရယ် ICC ဟာပြင်ပပြောကဖိအားတွေကနေကင်းလွတ်စွာအလုပ်လုပ်နိုင်ပြီးတော့နောက်ဆုံးတော့ဒီ Rome Statute ဆိုတာဟာတစ်ကမ္ဘာလုံးလက်ခံတဲ့အသည့်ဖြစ်လာဖို့သူမျှော်လင့်ထားတယ်လို့လည်းဆိုပါရယ် ICC ဟာဒီနေ့ဒီချိန်မှာနိုင်ငံတကာရာဇဝတ်မှုတွေကိုအေးအေးယူကန်တွယ်တဲ့အဓိကနေရာဖြစ်လာပြီဆိုတာညင်းမရပါဘူးလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကိုစားတရားရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်ကပြောဆိုပါရယ်ICC စတင်ဖွဲ့စည်းပြီးကလေးကဆိုရင်တော့အမှုပေါင်း32မှုကြားနာဆစ်ဆီနေခဲ့ပါတယ်။အဲ့ဒီထက်မှာ Ranger အရင်နဲ့ပတ်သက်ပြီးတော့ Bangladesh မြန်မာအမှုလည်းပါဝင်ပါလေခင
်ဗျ။ Iran နိုင်ငံမှာတေတန်ချမှတ်ခံထားတဲ့ German Iran နိုင်ငံသားအတိုက်ခံခေါင်းဆောင် Jamshid Shabet ရဲ့မိသားစုဝင်တွေဟာတရင်းတွင်နေကသူနဲ့ဖုံးပြောပြီးတဲ့နောက်သူ့အခြေအနေအတွက်စိုးရင်ကြောင့်ထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တမိဖြစ်သူ Ghazali Shabet က Twitter ကစစ်ထုတ်ပြန်ချက်ထက်မှာငါ့လားအကြမ်းမှာအဖေနဲ့ပထမဦးဆုံးဖုံးစကားပြောခွင့်ရခဲ့ပြီးနှစ်နှစ်ကြာဆက်သွယ်ဖြတ်တောက်ခံခဲ့ရတဲ့ပြီးတဲ့နောက်စကားပြောခွင့်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါဟာနှုတ်ဆက်ခိုင်းနှုတ်ဆက်ခိုင်းတဲ့သဘောဖုံးနဲ့စကားပြောခွင့်ပေးတာဖြစ်နိုင်တာကြောင့်အထူးစိုးရိမ်နေရတယ်လို့ဆိုပါတယ်။ရှာမက်ဟာရှီရက်စ်ပြုတ်ကဗလီတစ်ခုကို2008ခုနှစ်ဘုံခွဲမှုမှာကြိုးကင်ခဲ့သူလို့ဆွဆွဲပြီးတေတာနဲ့ရင်ဆိုင်နေရတာပါ။ဒီဆွဆွဲချက်ကိုမိသားစုဘက်ကပြင်းပြင်းထန်ထန်ညှင်းဆိုထားပါတယ်။အမေရိကနိုင်ငံမှာလည်းနေထိုင်ခဲ့တဲ့ရှာမက်ဟာ1989ခုနှစ် Islamic တော်လှန်ရေးမတိုင်မီအီရန်ကိုအုပ်ချုပ်ခဲ့တဲ့အနောက်အုပ်စုကြောတောင်နောက်ခံပြုဘုရင်စနစ်ကိုပြန်လည်ထူထောင်ဖို့ရည်ရွယ်တဲ့တွန်ဒါအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့တာဝန်ထောက်ဆောင်ခဲ့ပါတယ်။ရှာဘက်တာ2020ခုနှစ်တုန်းကဒူဘိုင်းမှာခီးတီထောက်နားနေတဲ့အတော်အတွင်းမှာအီရန်အာဏာပိုင်တွေကပြန်ပေးဆွဲခဲ့တဲ့အကြောင်းမိသားစုကပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ524 kHz 12133540 kHz 8413 52 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်လာမယ့်နှစ်အမေရိကန်စစ်တပ်ရဲ့ဦးစားပေးလုပ်ငန်းတွေအတွက်ဘတ်ဂျက်ရထားမှုကြီးမားများပြားတဲ့အသုံးစရိတ်မူကြမ်းကိုထက်လွှတ်တော်မှအခုဒီအင်္ဂါနေ့မှာဆွေးနွေးချဖို့ရှိနေပါတယ်။အောက်လွှတ်တော်ပြင်ဆင်ထားတဲ့ဥပဒေမူကြမ်းထဲမှာတော့ထောက်ခံမဲ219မဲ၊ကန့်ကွက်မဲ210မဲနဲ့ပြီးခဲ့တဲ့တောက်ကြနေ့ကပဲကတ်ပြီးတော့မဲခွဲအတည်ပြုခဲ့ပါတယ်။အောက်လွှတ်တော်ကပြင်ဆင်တည်ပြုထားတဲ့ဒေါ်လာ184ဘီလျံတန်ဖိုး NDAA အမျိုးသားလူညိုရေးလုတ်ပိုင်ခွင့်အဥပဒေဟာဒီမိုကရက်လွှမ်းမိုးတဲ့အထက်လွှတ်တော်အတွင်းမှာတော့အတည်ပြုနိုင်ဖို့ခဲယင်းပြီးတော့လွှတ်တော်နေရာကြားမှာတော့မူကြမ်းစာသားတွေကိုပြန်ညှိနှိုင်းရဖွယ်ရှိနေပါတယ်။အထက်လွှတ်တော်မှာလည်းတရားမူကြမ်းတရားရှိနေပြီးတော့ဒီလအစောပိုင်းမှာတော့အထက်လွှတ်တော်လက်နက်ကိုင်ဖွဲ့စည်းများကော်မတီကနေပြီးတော့ထောက်ခံမဲ25မဲ၊ကန့်ကွက်မဲ1မဲနဲ့မဲခွဲပြီးတော့အထက်လွှတ်တော်တရားလုံးကိုအတည်ပြုပေးဖို့ပို့ထားပါတယ်။အမေရိကန်နိုင်ငံရဲ့လုံခြုံရေးယူကရိန်းကိုထောက်ပံ့ဖို့တရုတ်နဲ့ရှင်ပြိုင်ကြော်ဖြတ်ဖို့အမေရိကန်စစ်သည်တွေကိုထိုက်ထိုက်တန်တန်လစာတိုးမြှင့်ဖို့လှုပ်သွားရမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ချော့ကျူမာကအခုလစောပိုင်းကပြောထားပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်မကွန်နယ်ကတော့အရေးယူတန်ခတ်မယ်လို့ချင်းချောက်မှုတွေတန်တမာရေးရတင်းတင်းမာမာသတိပေးတာတွေလောက်နေတော့ယူကရိန်းဖြစ်ပျက်မှာရုရှားသမ္မတပူတင်ကိုတားလို့မရခဲ့ဘူးဆိုတာကိုသတိရဖို့လိုတယ်ဆိုပြီးပြောပါတယ်။စကလုံးတွေလောင်းနေတော့အာရှမှာတရုတ်ရဲ့ရန်လုံမှုတွေကိုတားနိုင်မှာမဟုတ်ဘူးလို့လည်းပြီးခဲ့တဲ့လကသူသတိပေးခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတရဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တာဝန်ယူထားတဲ့အရင်နိုင်ငံရာယီဝန်ကြီးဟောင်းဂျွန်ကယ်ရီဟာတရုတ်ပြည်ကိုရောက်ရှိနေပြီးဘီကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တရင်းလာနေကတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားမှာရာသီဥတုဆိုင်ရာဆွေးနွေးပွဲတွေရပ်တန့်နေတာတနည်းနီးပါးတော့ရှိနေခဲ့ပြီဖြစ်ပါတယ်။နိုင်ငံခြားကုန်သွယ်ရေးမပြေမလည်ဖြစ်နေတဲ့အချိန်လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေအပြင်ထိုင်ဝမ်အရင်းနဲ့တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ပြဿနာတွေကြောင့်နိုင်ငံဆက်ဆံရေးတင်းမာနေတာကိုပြန်လည်ဖြေလျှော့နိုင်ဖို့အမေရိကန်ဘက်ကဇက်တိုက်ကြိုးစားနေချိန်မှာပဲအခုဂျွန်ကယ်ရီရဲ့ခီးစဉ်ကဖြစ်ပေါ်လာခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံဟာကမ္ဘာအဆိုးရွားဆုံးရာသီဥတုညဉ့်ညမ်းစေတဲ့နိုင်ငံတွေလည်းဖြစ်ကြပါတယ်ဂျွန်ကယ်ရီနဲ့တရုတ်ကိုယ်စားလှယ်စီကျန်းဝါတို့ဦးဆောင်တဲ့နိုင်ငံအဖွဲ့တွေဟာရာသီဥတုဆိုင်ရာကျယ်ပြန့်တဲ့ပြဿနာတွေကိုမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတယ်လို့တရုတ်ဆွေးအပိုင်ဆင်ဟွာသတင်းအေဂျင်စီကဖော်ပြထားပါတယ်ဒီခီးစဉ်အတွက်မှာဂျွန်ကယ်ရီဟာတရုတ်နိုင်ငံရဲ့ကြောင်မီးသွေးပေါ်မိခိုအားထားနေရတာနဲ့ကမ္ဘာကြီးပူနွေးလာမှုကိုအဓိကဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့မီသိန်းထုတ်လွှတ်မှုလျှော့ချနိုင်ရေးကိုတွန်းအားပေးမယ်လို့ပြောနေရပါတယ်
။ပြီးခဲ့တဲ့ထိုင်းယူကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward Party ရှေ့သူချီပါတီရဲ့ခေါင်းဆောင် Peter Lindgren ကိုပြီးခဲ့တဲ့ပတ်လွှတ်တော်မှာဝန်ကြီးချုပ်ရွေးချယ်မှုမဲခွဲရမှာရှုံးနေခဲ့ပေမဲ့သူ့ရဲ့မဟာမိတ်ပါတီ၈ပါတီကတော့သူ့ကိုဝန်ကြီးချုပ်ဖြစ်တဲ့အဆိုအသက်ဖွဲ့နိုင်ဖို့ထောက်ခံထားတော့မယ်လို့ဖီတာကတင်းလာနေမှာပြောပါတယ်ရှေ့သူချီပါတီရဲ့ခေါင်းဆောင်ဖီတာပါတီဟာပြီးခဲ့တဲ့မေလ14ရွေးကောက်ပွဲမှာအများစုအနိုင်ရထားပေမဲ့တည်ဆဲဖွဲ့စည်းပုံအရရွေးကောက်ခံအောက်လွှတ်တော်ရောစစ်တပ်ကခံထားတဲ့အထက်လွှတ်တော်ပါပေါင်းတဲ့အမတ်တဝက်ကျော်ရဲ့ထောက်ခံမဲမရတာကြောင့်ဝန်ကြီးချုပ်ဖြစ်တဲ့ပထမကြိမ်မဲခွဲမှုမှာရှုံးနေခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနဲ့ဗုံလူနေ့တွေမှာလက်ရှိအစိုးရနှုတ်ထွက်ပြီးဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေပြီးဇန်နဝါရီလမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာတိုက်ပြီးအင်းဆောင်အစိုးရဖွဲ့ဖို့တောင်းဆိုမယ်လို့ဘင်္ဂလားဒေ့ရှ်အတိုက်ခံအမျိုးသားရေးပါတီ PNP ကပြောပါတယ်ဇူလိုင်လ6ရက်နေ့ကရဲတပ်ဖွဲ့ဒုတိယအကြီးအကဲနဲ့တခြားအကြီးတန်းရဲအရာရှိတွေဒါကမှတွေ့ဆုံခဲ့တဲ့အစည်းအဝေးမှာတန်ပေါက်ကြားပြီးတဲ့နောက်မှာအာနာယ AL ပါတီနဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာအစိုးရဖွဲ့ကအတိုက်ခံကောင်းဆောင်တွေရေကော့ပွဲမှာမဝင်ပြီးမပြိုင်နိုင်အောင်ရတဖွဲ့ကိုအတုံးချမှုဆင်နေတယ်ဆိုတော့ဆွဲချက်တွေထွက်လာခဲ့ပြီးအခုလိုဆန္ဒပြပွဲတွေလုပ်ဖို့စီစဉ်လာကြတာဖြစ်ပါတယ်အင်္ဂါနေ့မနက်ခင်းနောက်ဆုံးအသတင်းတွေကိုကိုသားညူနဲ့တူချင်ညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေမှတင်ပြမိမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းရဲ့အမြင်ကိုတင်ပြချင်ပါတယ်။မကြသေးခင်ကထိုင်းနိုင်ငံရဲ့ဂျာယီဝင်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ခီးစဉ်ကမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်တဲ့အကြောင်းအာရှရှေ့တောင်အာရှနိုင်ငံများအသင်းနဲ့မြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့မြန်မာပြည်သူတွေကိုပို့ပြီးထောက်ခံမှုပြသဖို့လိုအပ်တဲ့အကြောင်းVOA သတင်းတော်ယူနီဆလင်နဲ့တမ်မဂျီစကော့မာဆာတို့တွေ့ဆုံတဲ့အခါမှာပြောကြားခဲ့ပါတယ်။ကိုသိမ့်ထိုက်ဦးကကောင်းနှုတ်တင်ပြမှာပါခင်ဗျာ
။ထိုင်းနိုင်ငံဂျာယီဝင်ကြီးဒွန်ပရာမတ်ဗီနိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ဟာအာဆီယံရဲ့မြန်မာရေးရည်တည်ချက်ကိုရှုထွေးအောင်လုပ်တာပါဖြစ်ပြီးမြန်မာဒီမိုကရေစီရေးကိုကူညီရမြောက်တဲ့အကြောင်းတမ်မဂျီစကော့မာဆာက VOA နဲ့ဆက်သွယ်မေးမြန်းရမှာထောက်ပြပါတယ
်။ I have personal experience with that.I think on Thailand's involvement there's
no ကိုတွေးအတွေ့အကြုံအရထိုင်းနိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့စိုးရိမ်စရာရှိပါတယ်။တာဝန်ပြီးဆုံးသွားတဲ့ပရာယုတ်အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒွန်ဟာစစ်ကောင်စီနဲ့အကြီးအကျယ်နှီးဆက်တဲ့သူတစ်ချောင်းလုံးထောက်ခံခဲ့သူဖြစ်ပါတယ်။ဒါကြောင့်အမျက်မြတ်တတဝင်ပြီးဆုံးဖြတ်မဲ့သူမဟုတ်ပါဘူး။ဒုတိယတစ်ချက်ကဒီစိုးရထိုင်းစိုးရကပဲအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌမဟုတ်ဘဲနဲ့စစ်ကောင်စီကိုယ်စားလှယ်ကိုအစည်းအဝေးဖိတ်ကြားခဲ့တဲ့အစိုးရဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်စစ်ကောင်စီအကြီးအကဲတွေကိုမဖိတ်ကြားဖို့အာဆီယံရဲ့ရည်တည်ချက်နဲ့ဒွိဟဖြစ်နေပါတယ်။ဒီလိုဖိတ်တဲ့အတွက်စစ်ကောင်စီကိုတရားဝင်မှုပေးလိုက်သလိုဖြစ်တဲ့အတွက်ကူညီရမရောက်ပါဘူး။တတိယအချက်ကထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ကနောက်ဆုံးခီးစဉ်မှာဒေါန်ဆန်းစုကြည်နဲ့သူတွေ့ဆုံခွင့်ရခဲ့တယ်လို့ပြောပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ပြောဆိုခွင့်မရှိတဲ့အချိန်မှာဒေါန်ဆန်းစုကြည်ရဲ့သဘောထားကိုပြောဆိုခွင့်မရှိပါဘူး။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပြောဆိုတာတွေအပေါ်မြန်မာနိုင်ငံအတွင်းကလူတော်တော်များများကတန်တရားဖြစ်ကြပါတယ
်မြန်မာနိုင်ငံရေးမှပြည်သူတွေပေါ်နိုင်ခြင်းနှိပ်စက်ပြီးစစ်ရဆွေးမှုတွေကျူးလွန်နေတဲ့အာဏာကိုတရားမဝင်ယူထားတဲ့စစ်အုပ်စုကတစ်ဖက်ပြည်သူတွေကတစ်ဖက်ဆိုတာကိုမြင်ဖို့လိုတဲ့အကြောင်းနဲ့အတိုက်ခံရာစုတွေပြည်သူတွေပေါ်မှာတရားဝင်အသိအမှတ်ပြုဖို့အာဆီယံ၈တောင်အားရှာနိုင်ငံတွေအနေနဲ့တိုးပြီးလှုပ်ဆောင်တင်တယ်လို့သူကထောက်ပြပါတယ
် So I thinkASEAN could do as former foreign minister Martin Nadalagawa
said. Indonesia နိုင်ငံသားရဲ့ဝန်ကြီးဟောင်း Martin Nadalagawa တလောကတွေးဆုံမေးမြန်းခန်းတစ်ခုမှာအကြံပေးခဲ့သလိုပဲ NUG ကို ASEAN အစည်းအဝေးတွေမှာဖိတ်ကြားသင့်ပါတယ်။သူတို့ကမြန်မာနိုင်ငံကိုကိုးစားပြုတဲ့နေရာမှာတရားဝင်သောနေရာယူထားတာမရှိသေးပေမဲ့ဒီမှာရှိနေပါတယ်။နိုင်ငံသားဝန်ကြီးဟောင်းပြောသလိုပါပဲစစ်ကောင်စီကိုအစည်းအဝေးမဖိတ်တာကဒီလောက်မထိရောက်ပါဘူး။စစ်ကောင်စီဘက်ကကဘာကသူတို့ကိုဘာထင်ထင်ဂရုမစိုက်လို့ပါ။ဒါပေမဲ့ NUG နဲ့တခြားအဖွဲ့တွေတော်လန်နေတဲ့အင်အားစုတွေကိုအစည်းအဝေးဖိတ်မယ်၊လေးလာသူတွေအနေနဲ့ဖိတ်မယ်ဆိုရင်တော့ဒီကိစ္စကအများကြီးထိရောက်ပါတယ်။
စစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုရင်လက်မခံမှုဆိုတာကိုအာဆီယံအနေနဲ့ပြက်ပြက်သားသားပြဖို့လိုတဲ့အကြောင်းစကော့မာစီယယ်ကပြောဆိုပါရဲအာဆီယံအနေနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့မြန်မာတိုက်ခိုက်ဒေါ်လာရေးအဖွဲ့အစည်းတွေကိုလက်နက်တွေထောက်ပံ့တင်သလားဆိုတာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ
် The trouble with arms of course is because first it's difficult to get
လက်နက်အထောက်ပံ့ဆိုတာနဲ့ပတ်သက်လို့အင်းဒီချင်းတော်တော်များများကစစ်ကောင်စီကိုထောက်ခံနေတဲ့သူတွေအများစုဆိုတော့ဒါကတိတ်ကိုခက်ခဲပါတယ်ဒုတိယအချက်ကအတိုက်ခံတွေကိုလက်နက်တွေထောက်ပံ့မယ်ဆိုရင်တရုတ်နိုင်ငံကစစ်ကောင်စီကိုပေးနေတဲ့လက်နက်တွေနှစ်ဆတိုးပေးတာမျိုးတွေလည်းဖြစ်လာနိုင်ပါတယ်။ဒီတော့ NUG ကိုပို့ပြီးကူညီနိုင်တဲ့တခြားနည်းလမ်းတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။ငွေကြေးအရပို့ပြီးထောက်ပံ့မယ်။သူတို့အသုံးပြုခွင့်ရသင့်တယ်လို့ယုံကြည်ရတဲ့ကိစ္စတွေမှာသုံးနိုင်အောင်နောက်ပြီးဒေသခံအုပ်ချုပ်ရေးအဖွဲ့တွေအတွက်သင်တန်းတွေပေးနိုင်အောင်ထောက်ပံ့တာမျိုးပါ။လူသားချင်းစာနာမှုအကူအညီတွေပေးတဲ့အခါမှာလည်းစစ်ကောင်စီကတဆင့်မပေးဘဲသူတို့စီပေးဖို့လိုပါတယ်အမှန်တကယ်လိုအပ်နေတဲ့သူတွေစီကိုပေးနိုင်အောင်လို့ပါနောက်တိုက်ခိုက်ရေးအတွက်မဟုတ်တဲ့ဆက်သွယ်ရေးပစ္စည်းတွေအကူအညီပေးတာမျိုးဒီလိုလုံနိုင်တာတွေအများကြီးရှိပါတယ်မကြသေးခင်ကပဲတီမောအစိုးရအဖွဲ့ကအစိုးရချမ်းသစ္စာချိန်ဆပွဲမှာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကိုဖိတ်ကြားခဲ့ပါတယ်တီမောကအာဆီယံအဖွဲ့ဝင်မဟုတ်ပေမဲ့ဒါကကြီးမားတဲ့ခြေလှမ်းတစ်ခုပါဒီလိုအတိအမှတ်ပြုတရားဝင်မှုပေးတာပို့ပြီးလှုပ်လာဖို့လိုပါတယ်
အာဆီယံနိုင်ငံတွေအနေနဲ့တနင်္ဂနွေနေ့တနင်္ဂနွေကြားဝင်မဆွတ်ဖက်ရေးမူကိုကြောခံပြီးစစ်ကောင်စီဘောအရေးယူပိတ်ဆို့တာတွေလုံးတင်သလားဆိုတာနဲ့ပတ်သက်လို့အာဆီယံနေနဲ့တော့စစ်ကောင်စီဘောမှာပိတ်ဆို့တံခတ်တာမျိုးတွေလုံးမမဟုတ်ဘူးလို့မြင်တဲ့အကြောင်းတန်မဂျီစကော့မန်စီယကပြောပါလေ။ဒါပေမဲ့လည်းတရားမဝင်အာဏာရယူပြီးပြည်သူတွေရဲ့ထောက်ခံမှုလုံးဝမရှိတဲ့စစ်ကောင်စီနဲ့အစ်စ်ပြင်းထိတွေ့ဆက်ဆံတာအပြန်အလှန်လေပတ်တာမျိုးတွေမလုပ်ဘဲဆက်သွယ်ရေးလိုင်းဖွင့်ထားတဲ့သဘောမျိုးဆက်ဆံနေတယ်လို့မြင်တဲ့အကြောင်းသူကပြောဆိုပါတယ်။ပိတ်ဆို့တံခတ်တာမျိုးတွေမလုပ်ပေမဲ့လည်းစစ်ကောင်စီနဲ့ဆွေးနွေးဖို့မဟုတ်ဘဲမြမအရေးချက်တွေကလွန်မြောက်အောင်နီလန်းရှာဖို့ဆိုရင်ဂျားဝင်ကူညီထောက်ပံ့နိုင်ဖို့အတွက်သတင်းစကားပားနိုင်တဲ့အစ်စ်နဲ့အရာရှိချင်းချင်းဆက်ဆံရေးလိုင်းဖွင့်ထားတဲ့သဘောမျိုးလို့သာမြင်တဲ့အကြောင်းစစ်ကောင်စီနဲ့အာဆီယံဆက်ဆံရေးအပေါ်မှာတန်မဂျီစကော့မာစီယကသုံးသပ်ပြောဆိုသွားပါလိမ့်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာအမေရိကန်တမကြီးဟောင်းရဲ့အမြင်ကိုကိုသိတ်တိုက်ဦးကတင်ပြခဲ့တာပါတနင်္လာနေ့တိုင်းဒဝက်ခိုင်မှာတော့လောင်းလွင်မြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါတယ်အဒီလိုတင်းမာတာကြောင့်ကျေးရွာ6ရွာထဲမှာဒေသခံတွေအိုးအိမ်စွတ်ခွာတိမ်းရှောင်နေကြပါတယ်တနင်္လာနေ့တိုင်းကစစ်ရေးနဲ့ဒုက္ခတဲ့အခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်
တနင်္လာနေ့တိုင်းတဝဲခရိုင်ထဲကလောင်းလုံးမြို့နယ်ထဲကိုစစ်တပ်ဖက်ကနေပြည်ရှင်လင်းရေလုပ်နေတဲ့အတွက်စီရင်တင်းမာနေပါတယ်။တဝဲမြို့နီးလောင်းလုံးမြို့အထက်ပိုင်းမှာဆိုရင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေရှိနေပြီးတော့လောင်းလုံးမြို့အောက်ပိုင်းမှာလည်းစစ်တပ်ရဲ့စစ်ကြောင်းတွေကျေးရွာတွေမှာတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။လောင်းလုံးမြို့နယ်စီရင်အခြေအနေတွေနဲ့ပတ်သက်လို့လောင်းလုံးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ဒီလောက်တန်းလာတော့ကျွန်တော်တို့ကလောလောဆယ်ကတော့လောင်းလို့တောက်ဖက်ချမှာတော့တိတ်ပဲဖြစ်ရတယ်မရှိသေးဘူးခင်ဗျာကျွန်တော်တို့ဆော့ဖက်တိုင်းခမောင်းတောင်တို့စခန်းကြီးတို့ပေါ်မှာတော့တိတ်သေးကြတော့ငါးခါနဲ့ဆက်ကတော့တော့ဖြစ်နေကြတယ်တော်ဝင်နဲ့တမန်လည်းပဲဒီမြစ်ကန်ပေးမှဆိုတော့တော်ဝင်နဲ့တမန်တကြလည်းပဲဝင်နေတယ်အဲ့ဒီတကြဒီတကြမှာပဲဆက်ရေးတင်းမှန်တာ
ဇူလိုင်16ရက်မှာလဲခမောင်းတောင်အနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်တပ်ဖက်ကနှခမ်းတော်ခြေရွာကတောင်ပေါ်မှာလက်နက်ကြီးတပ်ဆင်ထားပြီးအနီးအနားကခြေရွာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ပစ်ခတ်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်ဇူလိုင်15ရက်ကဒေသခံအမျိုးသမီးတဦးလဲသေဆုံးခဲ့တယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်တိုက်ပွဲကြောင့်လောင်းလုံးအထက်ပိုင်းကခမောင်းတောင်နှခမ်းတော်စကန်းကြီးထိန်ကွင်းစတဲ့ခြေရော်တွေအပါအဝင်ခြေရွာ6ရွာကဒေသခံတွေဘေးလွတ်ရာသိမ်းရှောင်နေရပါတယ်တိုက်ပွဲဖြစ်ပွားတာမရှိတဲ့လောင်းလုံးအောက်ပိုင်းကခြေရော်တွေဖက်ကိုလည်းစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ဒေသခံတွေစစ်ဘေးရှောင်နေကြရတယ်လို့တဝဲခရိုင်တပိတ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ်
ဒီရဲ့ဘိုက်တော်တွင်ဟိုပါပြီးခဲ့တဲ့ရဲ့ဘိုက်တော်ဟိုလုံးလုံးမျိုးရဲ့အထက်ဘက်ဟိုနှခံတော်နှခံတော်ဟိုဘက်ကိုကမောင်းတောင်ဘက်ကိုဟိုစံချောင်းထိုးဝင်ရောက်တာရှိတယ်စံချောင်းထိုးဝင်ရောက်တဲ့အခါမှာဟိုအဲ့ဒီနီးနပ်ပတ်ဝန်းကျင်ကရွာသူလေးရွာပေါ့ဗျာရွာသူလေးရွာကဟိုဟိုခက်ပြေးတိတ်ဆောင်နေရတဲ့လူတွေကပြီးတော့တချို့ဟိုဟိုကျွေရတယ်ဆိုလို့ရှိရင်လည်းဟိုဒီဘက်ကိုတဝဲဘက်ကိုတဲလို့မရတဲ့နေသားတွေရှိတယ်ဗျာ။ဟိုစားရန်ကြီးခက်ခဲတွေလည်းရှိနေတယ်။ဒီလိုချင်ရောရှိတယ်ဗျာ။ပြီးတော့ရတားတိတ်ဆိုးမှုလည်းရှိတယ်။ဒီ15ရင်းနေမှာဝင်တဲ့ဟိုစင်ကြောင်တော့လောင်းလို့မျိုးအောက်ဘက်ပေါ့ဗျာ။အဲ့ဒီအောက်ဘက်ကိုဝင်တော့လည်းပဲဟိုအဲ့ဒီနီးနပ်ပောင်းချင်း၄၅ရွာလောက်ပေါ့ဗျာ။ထွေတိတိတ်ဆောင်နေရတယ်။ဟိုယာယီထွေတိတိတ်ဆောင်နေရတာပေါ့ဗျာ။ဟိုပုံမှန်ကျွန်တော်တို့ဘက်မှာရှိတဲ့စစ်ဆောင်ကဟိုပြီးခဲ့တဲ့လော့တွေတူကဟိုစင်ကြောင်ထိုးဝင်ရောက်တဲ့အခါမှာအေရီယိုမိရှုဖြစ်စီတာမျိုးတွေလုတော့ဟိုဆေးဆောင်ကကျွန်တော်တို့ဘက်မှာဟိုအဓိက2ရွာပေါ့ဗျာအောက်ချောင်းနဲ့ကြောင်ကျင်ပေါ့ဗျာအဲ့ဒီရွာကဆေးဆောင်တွေက9000လောက်ကျင်လောက်ရှိနေကြတာအဲ့ဆေးဆောင်တွေကတော့ပုံမှန်ဆေးဆောင်လို့ပြောလို့ရတာပေါ့ဗျာ
အောက်ချောင်းဝကျေးရွာနဲ့ညောပြင်ကျေးရွာတို့ကနေအိမ်တရားကျော်ဟာအခုနဲ့မတ်လထဲမှာမိရှုခံရပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလောင်းလုံးမြို့နယ်အတွင်းမှာနေအိမ်နေရာနေပါမိရှုခံရတယ်လို့မြေပြင်စီရင်ကောက်ယူထားသူတွေကပြောပါတယ်နေအိမ်မိရှုခံရတဲ့အရေးအတွက်နဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်နေသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
။နောက်လုံးအခြေအနေကိုနားလောင်တင်ပြခဲ့တာပါ။အခုတော့မလေးရှားဘက်ကိုဆက်ကြည့်အောင်ပါ။မလေးရှားနိုင်ငံကမြန်မာအရေးတက်ကြွလှုပ်ရှားသူနဲ့ဒုက္ခသည်နဲ့အလုံသမားအရေးတက်ကြွလှုပ်ရှားသူမတ်တူဇာမောင်နဲ့သူ့မရဲ့မိသားစုဝင်အားလုံးဇူလိုင်လ၄ရက်နေ့ကစပြီးအတင်းအာဓမခေါ်ဆောင်ခံသွားတယ်လို့ Human Rights Watch ကဇူလိုင်လ18ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ခုချိန်ထိတော့ဘသူဘော်ဝါရဲ့လက်ချက်ဆိုတာကိုမသိရသေးပါဘူး။ဒီသတင်းနဲ့ပတ်သက်ပြီး VOE သတင်းတော့မအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကမြန်မာဒုက္ခသည်တွေနဲ့မြန်မာအလို့သမားရေးတက်ကြွလှူရှားသူဒေါ်သူစာမောင်နဲ့သူမမိသားစုဝင်အားလုံးကိုအမိမသိသူတွေကဇူလိုင်လ၄ရက်နေ့ကအိမ်ကိုလာရောက်ပြီးခေါ်ဆောင်သွားတာဖြစ်ပါတယ်။ဒေါ်သူစာမောင်ဟာအမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံအလို့သမားဝန်ကြီးဌာနကနေဖွဲ့စည်းပေးထားတဲ့မလေးရှားနိုင်ငံဆိုင်ရာမြန်မာ Migrant Worker Committee ရဲ့တာဝန်ခံတဦးဖြစ်သလိုမလေးရှားနိုင်ငံဆိုင်ရာမြန်မာ Muslim Refugee Committee ရဲ့တည်ထောင်သူဥက္ကဋ္ဌလည်းဖြစ်ပါတယ်။သူမကိုခေါ်ဆောင်သွားပြီးတဲ့နောက် CCTV ကနေတွေ့ရှိချက်တွေကိုမြန်မာ Migrant Worker Committee ရဲ့တာဝန်ခံတဦးကအခုလိုပြောပြပါတယ
်။ဒီကျဲကားလို့ခင်ရတဲ့ကားတစ်စီးပြီးတော့ဒီတို့ကဒီ security ရဲ့ဝင်ရေးချိန်မှာသူတို့ရဲ့ ID ကိုပြရတယ်။ ID ကိုပြရတယ်။ ID ပြပြီးဝင်သွားတဲ့အချိန်က4:30လောက်ကသူပြန်ထွက်သွားတဲ့အချိန်က9:10မိနစ်18မိနစ်ပေါ့။တူစာမောင်ရဲ့ကားရဲ့တူစာမောင်တာစီးတဲ့ကားပေါ့နော်။ကားနဲ့စီးလုံးရဲ့နောက်ပြီးတော့ခဏရဲလို့ပြောတဲ့ကားရဲ့အဲ့တက်ကား300ဒါလည်းရှိနော်။စင်ကထွက်သွားတယ
်။မလေးရှားမှာရှိတဲ့တက်ကြွလှုပ်ရှားသူတွေပြောတာကတော့ဥပဒေနဲ့မညီတာတွေလောက်တာကြောင့်စစ်ဆေးဖို့ခေါ်ဆောင်သွားတာလို့လည်းပြောဆိုနေသူတွေရှိတယ်လို့တချို့ကတော့ထွက်ပြေးသွားတာဆိုပြီးဝေဖန်နေကြသူတွေလည်းရှိပါတယ်။လက်တလောမှာတော့ဒေါ်သူစာမန်ကိုခေါ်ဆောင်သွားသူတွေဟာအမိမသိသူတွေလားမလေးရှားရဲတွေလားဆိုတာကတော့မသိသေးပေမဲ့သူမနဲ့သူခေါ်ဆောင်ခံသွားရတဲ့ကလေးတွေအတွက်ကတော့စိုးရိမ်စရာရှိကြောင်းကိုလည်းအခုလိုပြောပြပါတယ
်။တကယ်လို့ဒေါ်သူစာမန်ကဥပမာပေါ့နော်သူကအပြင်ကူကျွန်တော်ထားရဲဆိုလို့ဒီတော့သူစားမောင်ပန်းစီပိုင်ဝင်ရှိတယ်သူတို့ကလေးတွေဒီသူတို့ဒီဘာမှမလုပ်ထားဘူးကျောင်းသားတွေဖြစ်နေတဲ့အတွက်သူတို့မှသူတို့ကတော့ပန်းပိုင်ဝင်မရှိဘူးပေါ့နော်ဒါရီကတော့ကျွန်တော်ဥပဒေအရတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲကားဝင်ပိုင်ဝင်ရှိတဲ့ကလေးတွေဒီဥစားပေါ့တဲ့အပိုင်းကတော့ရဲရဲ့ investigation မပြီးမရှင်းသူတွေနဲ့ဆိုတော့ကျွန်တော်တို့တိကျချင်းစားမတိရသေးတဲ့အတွက်ကလေးတွေရဲ့ right ပေါ့ human right အနေရတော့ကျွန်တော်တို့အဲ့ဒါတော့လိုအပ်တာပေါ့
လေးရှားအစိုးရအနေနဲ့မြမဒုက္ခသည်ရေးတက်ကြွလှုပ်ရှားသူဒေါ်သူစာမောင်နဲ့သူမရဲ့ကလေးသုံးဦးခင်မောနဲ့မိသားစုဝင်တွေအတင်းအကျပ်ခေါ်ဆောင်ခံရမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သားစွာစုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ပေးဖို့ကိုလည်း Human Rights Watch ကတောင်းဆိုခဲ့ပါတယ်ဒေါ်သူစာမောင်တို့မိသားစုဟာနှစ်ပတ်ကြာတဲ့အထိသတင်းအစနပျောက်နေတဲ့အပေါ်မှာလည်း Human Rights Watch ရဲ့အစဆိုင်ရာဒါရိုက်တာကလည်းဒီဖြစ်ရပ်အတွက်စိုးရိမ်စရာအခြေအနေရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်ဒေါ်သူစာမောင်တို့မိသားစုဟာ2015ခုနှစ်မှာမြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒုက္ခသည်များအဖြစ်အသိမှတ်ပြုထားတဲ့သူတွေဖြစ်ပါတယ်ရှင
်။မလေးရှားနိုင်ငံရောက်ရှိနေတဲ့တက်ကြွလှုပ်ရှားသူနဲ့သူ့မိသားစုအာဓမခေါ်ခံရတဲ့အကြောင်းကိုမအေးမာကတင်ပြခဲ့တာဖြစ်ပါတယ်။
American Suya ရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
American ပြည်တော်စုကနောက်ဆုံးထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာကစိုက်ဘာရာဇဝတ်မှုလိမ်လည်မှုဆန်ရာလုပ်ငန်းတွေမှာအဓမ္မလိုအပ်ပေးခိုင်းစေမှုတွေစတင်လှုပ်ဆောင်လာတဲ့လူကုန်ကူးမှုပုံစံတစ်မျိုးကြီးထွားလာပြီးဘေးအန္တရာယ်ကြီးလာနေကြောင်းမီးမောင်းထိုးပြထားပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးဆန်ရာအမေရိကန်သံမတ်ကြီးစင်တီဒိုင်ယာကလူကုန်ကူးသူတွေဟာကပ်ရောဂါကြောင့်စီးပွားရေးဆုပ်ယုပ်မှုကမ္ဘာတဝန်းလူငယ်အလုပ်လက်မဲ့များတိုးပွားလာမှုနဲ့နိုင်ငံတကာခီးသွွာလာမှုကန့်သတ်ချက်တွေကိုအခွင့်ကောင်းယူပြီးလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအရွယ်ရောက်ပြီးသူနဲ့ကလေးထောင်ပေါင်းများစွာကိုဘီလျံပေါင်းများစွာဖြစ်ထွန်းတဲ့စိုက်ဘာရာဇဝတ်မှုလုပ်ငန်းထဲမှာလိမ်လည်ခိုင်းစေပြီးအမျက်ထုတ်နေကြတယ်လို့မှတ်ချက်ပြုပါတယ
်။ Many people have responded to job offers for what they think are work in IT, casinos.
တရင်ချက်လက်နည်းပညာ IT လုပ်ငန်း၊ကာစီနိုလောင်းစားလုပ်ငန်းဒါမှမဟုတ်အခြားတရားဝင်လုပ်ငန်းတစ်ခုခုလိုထင်အောင်ထင်မှားဖြစ်စေတဲ့အလုပ်တွေမှာလုပ်ကံရမယ်ဆိုရင်အလုပ်ကမ်းလှမ်းမှုတွေကိုလူအများကတုံ့ပြန်ခဲ့ကြပါတယ်။သူတို့ဟာဘလို့မှပြည့်မီအောင်လုပ်ဖို့မဖြစ်နိုင်တဲ့ကိုရာခွဲတဲ့စနစ်အစီအစဉ်တွေအောက်မှာမကြာခဏဆိုသလိုအတင်းအကျပ်လုပ်ကံရပြီးလူကုန်ကူးသူတွေစီအကျွေးပိုတင်ရင်စိုက်ဘာလိမ်လည်လှည့်ဖျားတဲ့ရာဇဝတ်မှုလုပ်ငန်းတွေမှာစိတ်ခိုင်းခံနေရပါတယ်။လူကုန်ကူးသူတွေဟာဒါကိုအတုံးချပြီးအ ਨੇ ဆုံးနိုင်ငံနဲ့နေမြေ35ခုကလူတွေကိုအထူးစီးပွားရေးဇုံတွေအပါအဝင်အရှိတောင်အာရှတဝန်းမှာအာဓမ္မလုပ်အားပေးစိတ်ခိုင်းမှုနဲ့လိမ်ကုန်ကူးမှုတွေမှာတားကောင်ဖြစ်ခေါင်းပုံဖြစ်စိတ်ခိုင်းနေကြပါတယ်
။အရှိတောင်အာရှဒေသကမြန်မာ၊ကမ္ဘောဒီးယား၊လာအို၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာစိုက်ဘာရာဇဝတ်မှုအွန်လိုင်းလိမ်လည်လှည့်ဖျားတဲ့လုပ်ငန်းတွေကိုတွေ့ရှိရပါတယ်ဒီရာဇဝတ်မှုကိုတိုက်ဖျက်ဖို့အမေရိကန်အစိုးရကပိုင်းဖြတ်ထားပါတယ
် First of all we are encouraging governments and authorities to prioritize proactively identifying and
assessing ပထမအချက်အနေနဲ့လူကုန်ကူးခံရသူတွေကိုရှာဖွေဖော်ထုတ်ပြီးအကူအညီပေးနိုင်ရေးဦးစားပေးလှုပ်ဆောင်ဖို့အစိုးရတွေနဲ့အာဏာပိုင်တွေကိုတိုက်တွန်းနေပါတယ်ကြီးထွားလာနေတဲ့လူကုန်ကူးမှုပြဿနာကိုဖြေရှင်းဖို့အတွက်ဒေတာရင်းမှာစွမ်းဆောင်ရည်များတိစောက်ဖို့နိုင်ငံများအကူအညီများပေးနေပါတယ်။နောက်တစ်ခုကလူကုန်ကူးမှုကနေလွတ်မြောက်လာသူတွေဟာမကြာခဏဆိုသလိုအုပ်ချုပ်ရေး၊ရာဇဝတ်မှု၊ဒါမှမဟုတ်ငွေမှုကြီးကြပ်ရေးဆိုင်ရာချိုးဖောက်မှုတွေနဲ့အရေးယူခံရမှုတွေကိုရင်ဆိုင်ရလိမ့်ရှိကြောင်းသတိပြုရပါမယ်။ဒါကြောင့်စိုက်ဘာရာဇဝတ်မှုစစ်ဆင်ရေးတွေမှာအတင်းအဓမ္မအလုပ်စိတ်ခိုင်းခံရတဲ့ဒီလူတွေကိုအပြစ်ပေးတာမျိုးမလုပ်ကြဖို့အစိုးရတွေကိုတိုက်တွန်းချင်ပါတယ်
။တမတ်ကြီးဒိုင်ယာကအာရှပစိဖိတ်ဒေသကအစိုးရတချို့ကိုလည်းဒီစိုက်ဘာရာဇဝတ်မှုလိမ်လည်လှည့်ပြတဲ့လုပ်ငန်းတွေကိုကောင်းကောင်းမွန်မွန်နှိမ်နှင်းနိုင်နေတယ်ဆိုပြီးချီးကျူးခဲ့ပါတယ်။ထိုင်ဝမ်မှာဆိုရင်လူကုန်ကူးခံရတဲ့သားကောင်တွေကိုရှာဖွေဖော်ထုတ်နိုင်ရင်းနဲ့ရာဇဝတ်မှုတွေမှာအတင်းအဓမ္မခိုင်းစေခံခဲ့ရသူတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးပြီးအကာအကွယ်ပေးနိုင်ရေးကြိုးပမ်းမှုတွေကိုတိုးမြှင့်လှုပ်ဆောင်နေပါတယ်။လာအိုအစိုးရဟာရွှေတရီကန်ဒေသထူးစီးပွားရေးဆောင်ကသူ့နိုင်ငံသားလူကုန်ကူးခံရသူသားကောင်တွေကိုပြန်လဲကဲတင်နိုင်ဖို့နိုင်ငံတကာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဟောင်ကောင်အာဏာပိုင်တွေကလည်းလူကုန်ကူးခံရသူတွေနဲ့မိသားစုတွေအတွက်စိုက်ဘာလိမ်လည်လှည့်ပြမှုဆန်ရာကိစ္စရပ်တွေကိုသတင်းပို့တိုင်ကြားနိုင်တဲ့ website အခြေခံ application တစ်ခုကိုဖန်တီးပေးထားပါတယ်။ဒါ့အပြင်အာရှပစိဖိတ်ဒေသတဝန်းမှာလူကုန်ကူးခံရသူအရေးအတွက်များလာသလိုကျူးလွန်သူတွေကိုတရားစွဲအပြစ်ပေးနိုင်မှုအရေးအတွက်ကလည်းတိုးလာကြောင်းတမတိဒိုင်ယာကမှတ်ချက်ပြုခဲ့ပါတယ်။ဒီလိုတိုးတက်လာတာကအားတက်စရာဖြစ်ပေမဲ့ဒေတာတွေမှာသိတာထင်ရှားတဲ့လူကုန်ကူးမှုပြဿနာတွေကိုဖြေရှင်းဖို့လှုပ်ရှားရေးအများကြီးကြံနေသေးတယ်လို့လဲတမတိဒိုင်ယာကထောက်ပြထားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
ဖီယိုရဲ့ဝေဖန်ချံပေးစာတွေပေးဖို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့သတင်းချင်းတွေတောင်းယူလို့လဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်။သောတာရှင်တွေစီကရေးသားပေးပို့ချက်တွေကို VOA ကစောင့်မျှော်ကြိုးစိုးနေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
င်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်2023ခုနှစ်ဇူလိုင်16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းတော်မဆုစီးပွားရေးလူမှုရှုခင်းနဲ့တတ်တရောင်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းတော်မဆုကိုစကြပါတယ်ရခိုင်ပြည်နယ်မှာမိုးကောင်မုန်တိုင်းအလွန်ကာလပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်နေချိန်မှာပဲမိုးရင်းကာလဖြားနာတာတွေကြောင့်ကျပ်ပိုင်ဆောင်ရှောက်မှုအကူအညီတွေအရေးတကြီးလိုအပ်နေပါတယ်။တမဖြားနာတာပြင်ရာသီတုပ်ကွေးဝင်းပြက်ဝင်းလျှော့တာနဲ့ငက်ဖြားယောဂါတွေဒီရဲ့ပိုင်းမှာအဖြစ်များနေကြတာပါ။မုန်တိုင်းအလွန်ကာလရခိုင်ပြည်နယ်တွင်ဒေသခံတွေလော့ကျုံတွေ့နေရတဲ့ကျန်းမာရေးအခြေအနေတွေကိုသတင်းတော်မဆုအစီအစဉ်မှာကိုသားညွန့်ဦးကအခုလိုတင်ပြထားပါတယ်။
ခိုင်ပြည်နယ်မှာမောခါဆက်ကလုံးမုန်တိုင်းဝင်ရောက်ခဲ့တာနှစ်လတာကြာပြီဆိုပေမဲ့အခုချိန်ကြီးပြန်လည်ထူထောင်ရေးအသေးချာမလုပ်နိုင်သေးသလိုအရေးပေါ်အကူအညီတွေကလည်းလိုအပ်နေဆဲဖြစ်ပါတယ်ပျက်စီးသွားတဲ့လူနေအိမ်တွေဘာသာရေးအဆောက်အုံနဲ့ဆေးဘေးရှောင်ဒုက္ခသည်စခန်းတွေပြန်လည်ပြုပြင်တည်ဆောက်ဖို့လိုအပ်နေသလိုပဲမုန်တိုင်းတန်ကြောင့်နောက်ဆက်တွဲကျန်းမာရေးလိုအပ်ချက်တွေကလည်းအရင်ကထက်ပိုပြီးတော့ရှိလာတယ်လို့ဒေသခံတွေကပြောကြပါတယ်ရခိုင်ပြည်နယ်အတွင်းမုန်တိုင်းတန်ကိုစူးစူးဝါးဝါးခံလိုက်ရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့ပုံနှကျုံမြို့နယ်ကစစ်ရှောင်စခန်းတစ်ခုမှာအခုဆိုလို့ရှိရင်မိုးရွာသည့်ကာလရာသီတုပ်ကွေးကြောင့်ဖြားနာသူတွေအခုရက်ပိုင်းထဲမှာများလာနေပြီးတော့ဆေးဝါးကုသဖို့အခက်အခဲတွေရှိနေတယ်လို့အဲဒီစစ်ရှောင်စခန်းမှာနေထိုင်သူတူကပြောပါတယ
်အဆောက်အအုံပဲရှုံဆိုးတယ်နာပြည့်တယ်ကျွန်တော်တို့ကျန်းမာရေးနာဘတ်တလို့တော့ဘသူမှဆုံးပေးတာလည်းမရှိဘူးခင်ဗျာဝေဌာနကမှကျန်းမာရေးကိုရုပ်ဆိုင်ပေးဆိုတာတခါမှမရှိဘူးကိုနေကိုဟန်နာဆေးတောင်းနေတဲ့ဆေးခန့်မတော့နေဆိုလို့ရှိရင်အပြင်ကဆရာနဲ့ဆေးဝေပြီးတော့တောက်တယ်တချို့ချို့မှာကြတော့လေနေရ3ရက်4ရက်ဖြောတာအဲ့တော့မကောက်ဘူးဆိုလို့ရှိရင်တော့ဇာဝန်ဆေးခန့်ကိုတော့တယ်တော့တဲ့အခါကြတော့သူတို့မှခြေလုံးကားလို့မရရင်ကိုယ်မှခြေတဲ့ဘေးဆေးကိုပေါင်ရုံပြီးတော့တော့တယ်ဒီလိုအခက်ခဲတွေနဲ့ရန်ဆန်ပြီးတော့နေရတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းလက်နက်ကင်ဘူဘီခါတွေကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရပြီးတော့စစ်ဘေးဒုက္ခသည်စခန်းတွေမှာနှစ်တွေနဲ့ချီနေထိုင်နေကြရတဲ့ဒုက္ခသည်တွေဟာပြီးခဲ့တဲ့မေလကအင်အားပြင်းဆိုက်ကလုန်းမုန်တိုင်းတန်ကြောင့်နေစရာအမိုးကာတွေထပ်ပြီးတော့ဆုံးရှုံးကြရပြန်ပါလေ။အရင်ကတည်းကကျမကြီးဆောင်းရှောက်မှုမရခဲ့တဲ့စစ်ရှောင်းစခန်းတွေမှာအခုလိုမျိုးမိုးခါမုန်တိုင်းအလွန်ကာလမှာလဲလာရောက်ကူညီသူမရှိသလောက်ပါပဲလို့ပုံနှကျုံမြို့နယ်စစ်ရှောင်းစခန်းမှာနေထိုင်သူကပြောပါရတယ
်။ကျမကြီးနာဘတ်တလို့တော့ကျွန်တော်တို့အရင်တော့လည်းဆောက်ရှောက်တဲ့အဖွဲတွေဟာလည်းဒီအဖွဲမှမတွေ့ဘူး။မတွေ့ဆိုတော့ကျွန်တော်တို့ကျမကြီးနာဘတ်တလို့တကယ်ခက်ခဲရှိတယ်။ဆိုတော့ကျွန်တော်တို့ကိုတလတ်တစ်ခါနှစ်ခါအဲဒီလောက်လာပြီးတော့ကျွန်တော်တို့ကိုဆေးပြေးဆေးယူတို့မဟုတ်ယောဂါဟိုစံတမုံနောက်ပြီးတော့ကိုယ်ဝန်ဆောင်တဲ့ဘာဖြစ်လဲအဲကလေးတွေဘာဖြစ်လဲအဲ့ဒါကိုဝေယူဆိုင်ဖို့ကျန်းမာရေးဌာနကကျွန်တော်တို့တခန်းကိုတလောက်မှာတစ်ခါနှစ်ခါလောက်တော့လာစီရှင်နေခင်ဗျာ
အလားတူမူခါမုန်တိုင်းတန်ခံခဲ့ရတဲ့ရသေးတောင်မြို့နယ်မှာလည်းစပေးဒုက္ခသည်စခန်းတွေပါဝင်နေရတော်များများမှာပြန်လည်ထူထောင်ရေးအကူအညီတွေလိုအပ်နေတဲ့တစ်ချိန်တည်းကျန်းမာရေးဆော့ရှောက်မှုလိုအပ်ချက်တွေလည်းပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။ရသေးတောင်မြို့ပေါ်ကဒုက္ခသည်စခန်းတစ်ခုမှာဆိုလို့ရှိရင်ကလေးငယ်တွေနဲ့တက်ကြီးရွယ်တွေတော်များများရာသီတုပ်ကွေးဖြစ်နေတယ်လို့စပေးဒုက္ခသည်တူကပြောပါတယ်
။ကလေးတွေတက်ကြီးရွယ်တွေတော်တော်များများကိုဖြစ်ရဒီမှာနေရတဲ့အားလည်းအရင်ချင်းကျတဲ့တန်ရှင်းမှုလည်းမရှိဘူး။ဟုတ်ကဲ့လောကလာပြန်လေးတော်ရလို့တဲ့အရင်နောက်ကြတော့ဘခေါ်ကဘကုန်ကူညီကိစ္စတွေလည်းမရှိဘူးလေအရင်တော့ ICRC ကပေးတဲ့ဒီအဆောက်အဦတွေလည်းအရင်အခုနောက်ပိုင်းဆိုလို့ရှိရင် ICRC ကလည်းရတန်းလိုက်တော့ပိုးတူကိုထားနဲ့ဘလို့မိုးရဆက်လက်နေပေါ့နော်မိုးဆိုခံပြီးတော့နေကြတယ်ရာသီဥတုကပူလိုက်အေးလိုက်ဖြစ်နေတာကိုပြီးလို့ရှိရင်စပရှင်တော်တွေကလည်းအလုံးလောက်မရှိဘူးဟိုအဲ့ဒါနဲ့ဆိုင်ပါလေဒီနေ့တော်တော်များများကိုဖျားကြတာကျင်းမဆေးတွေကိုပဲတောင်းရတယ်ခုနောက်ပိုင်းဆိုလို့ရှိရင်လည်းရက်ကအဆောက်ပိုင်းတွေမရတော့ဘူး
မုန်တိုင်းလုံကာလမှာဆန္ဒရေးခါနဲ့နေထိုင်မှုအမှုကမလုံလောက်တာအပြင်ဆေးဝါးကုသဖို့အတွက်ငွေကြေးမရှိတာတွေကြောင့်ဖြားနာနေချိန်မှာတော့မှဆေးဝါးမကုနိုင်တဲ့အခြေအနေအခက်အခဲတွေရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆေးဝါးသယ်ယူခွင့်တွေကိုစစ်ကောင်စီကလုံးဝတားမြစ်ထားတာမို့လို့အခမဲ့ကျမကြီးဆောက်ရှောက်မှုပေးနေကြတဲ့အဖွဲ့တွေအနေနဲ့လည်းမုန်တိုင်းတန်သင့်ဒေသတွေမှာတွားရောက်ကူညီပေးတဲ့အခါမှာခက်ကြုံရတယ်လို့ဆရာဝန်တူကပြောပါတယ်။မုန်တိုင်းတန်အကြီးကျယ်ခံခဲ့ရတဲ့ရခိုင်ဒေသကနေရာတော်များများမှာတောက်သုံးရင်မတန့်ရှင်းတာလုံုံနဲ့အမိုးကာတွေရှိတာတွေကြောင့်ဒီရက်ပိုင်းထဲမှာရာသီတုပ်ကွေးဖြားနာမှုတွေနဲ့ရေကြောင်းဖြစ်တဲ့ရောဂါတွေအဖြစ်များတာတွေ့ရတယ်လို့စေနာဝန်ထမ်းစီဝါကုသပေးနေတဲ့ဆရာဝန်ကပြောပါတယ်
လိုက်ရှိတာလေကျွန်တော်တို့တွေ့ရတာကတော့ဒီအစတော့ဒီဘောနောင်းဝမ်းချောင်းပြတ်တယ်ရှိရပါလေ။ဟိုဒီနေရာမှန်တန်တွေကိုသူ့ရရတော့အဖက်ကြီးရှိနေတော့ပေါ့။ဆိုတော့ဝမ်းချောင်းပြတ်ရှိတာသူရှိရ။ဆိုလက်ရှိသမကြီးကျွန်တော်ပြန်တွေ့နေရတာကတော့မများဒီမြပြပါနော်။မြပြနဲ့ပတ်သက်ပြီးတော့တော်တော်လေးပြန်တွေ့နေရတာရှိရကြ။ဟိုတတော်အားကြတော့တော်တော်လေးလို့ရှိနေသူ့ရဘောနောင်းကပြအစင်းလေးစီကိုဖြစ်ပြီးတော့ဒီတင်းအောင်ပြရတယ်လို့ရှိရပါ။ဆေးဝါးရတယ်လက်ရှိရှင်ပြပဲကျွန်တော်တို့ပြယူလို့မရသေးဘူးခင်ဗျဆေးဝါးမပြောနဲ့ဘာလို့ကျွန်တော်တို့စားမယ့်ခါတွေအချချင်းချင်းတိမဲ့ပြည့်စည်တဲ့တရားတော့ကျွန်တော်တို့ကဒီအထက်ကဘောနော်ပြပြီးလို့ပါလို့ကြားတယ်ခွင့်ရှိချက်တွေပါစားမရတာကြီးလားအဲ့လိုမျိုးမရဘူးဆိုတော့ပြလို့မရဘူးဘောနော်ဆိုဆေးဝါးစင်တော့ပို့ဆိုးရပေါ့ကျွန်တော်ဆေးဝါးစင်တော့ဒီပြယူလို့မရတဲ့အပိုင်းမှာရှိတယ်ဒီတခြားနေလည်းနေလည်းကျွန်တော်ပြကြရတယ်ဘောနော်တစ်ခုကပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီကျမရေးဝင်ဖက်ရသွားလာတဲ့ခါမှာဘောနော်အဲ့လိုမျိုးစစ်ကောင်စီနဲ့မတိပြေပိုးကြီးပေါ့နော်ကျွန်တော်တို့ကဆောင်းသိန်းတို့တော့တွားရတဲ့ပုံစံမျိုးတွေရှိရပေါ့ဆိုတော့အဲ့ဒါတွေကတော့ကျွန်တော်လက်ရှိအုံနေရတဲ့အဆက်ကြီးတယ်ပေါ့နော
်မုံတိုင်းတို့ကာလရခိုင်ဒေသမြို့နယ်တော်များများမှာရာသီတုပ်ကွေးပြင်တခြားရောဂါတွေလည်းဖြစ်များနေရတယ်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုတစုံတရာမရပါဘူးရခိုင်ပြည်နယ်မှာအခုချိန်ထိစစ်ကောင်စီရဲ့တားမြစ်ကန့်သတ်ချက်တွေကြောင့်ဒေသခံတွေစောင့်ဝင်နေရအခက်ကြုံနေကြရတယ်လို့ပြည်ရေးပြည်ပါလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့ကူညီထောက်ပံ့ရေးနဲ့ခီးသွလာခွင့်တွေလည်းတားမြစ်ပိတ်ပင်ခံရဆဲဖြစ်ပါတယ်။ဒေသတွင်းမှာအဓိကလိုအပ်နေတဲ့ဆန်စီစာနာရေးခါရီနဲ့အမှုခါရီကိုဖြန့်ဝေပေးနိုင်ဖို့စစ်ကောင်စီအဖွဲ့တွေနဲ့မတွေ့အောင်လို့ရှောင်ရှားပြီးတော့တွားနေရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။မုံတိုင်းအလုံးကာလဖြစ်တယ်လို့မျိုးလက်ရှိချိန်မှာမိုးရင်းကာလရောက်နေလို့တောက်သုံးရည်တန်ရှင်းဖို့နဲ့လိုအပ်တဲ့စီးပွားတွေရောက်နိုင်ဖို့ကိုအဓိကသူတို့ကြိုးပမ်းနေကြတာပါ။မုံတိုင်းတန်တဲ့ဒေသတွေမှာအကူအညီပေးဖို့စစ်ကောင်စီဘက်ကကန့်သက်ထားတာကြောင့်စိုးရိမ်ပူပန်မိတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ညီလာခံမှာလဲဒီကုလသမဂ္ဂဆိုင်ရာဗြိတိန်တာမကြီးကပြောခဲ့ပါတယ်။မုံတိုင်းတင့်ရခိုင်ပြည်နယ်မှာရှိတဲ့ဆေးရုံဆေးကနေမှာကျမရေဝန်ထမ်းလူဝတ်ချက်ရှိနေတာကိုအများဆုံးဖြည့်ဆည်းပေးသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့တုန်းကဘူတိတောင်နဲ့ရသေးတောင်ကဌာနဆိုင်ရာဝန်ထမ်းတွေဒေသခံတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပေမဲ့ဒေသခံတွေကတော့စီးဝါနဲ့ကုသရေးလူဝတ်ချက်တွေပိုများလာပြီးတော့အကူအညီတွေမရဘူးလို့ပြောနေပါတယ်။ရခိုင်ပြည်နယ်အတွင်းမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်လူရည်တန်းကျော်ဒုက္ခရောက်နေပါတယ်။အကူအညီတွေရေးပေါ်လိုအပ်နေချိန်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝေရောက်ခွင့်ကန့်သတ်မှုတွေကြောင့်ဒေသခံတွေပို့ပြီးတော့ဒုက္ခရောက်စေတယ်လို့ကူညီနေသူတွေကပြောပါတယ်။ဒါကြောင့်မလို့မုန်တိုင်းအလွန်ပြန်လည်ထူထောင်ရေးကာလနှစ်လကျော်လာပြီမဲ့ရခိုင်ဒုက္ခသည်တွေအဖို့ကတော့ပြန်လည်ထူထောင်မှုနေနေသသာမိုးရင်းကာလကျန်းမာရေးဆုံးရှုံးမှုတွေအရေးကြီးကိုလိုအပ်နေတယ်ဆိုတာဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့ကြက်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညိုပါ။
ကိုသားညူရဲ့သတင်းတော်မှစုပါအခုတော့စီးပွားရေးအကြောင်းကိုဆက်ကြအောင်ခင်ဗျအမေရိကန်ဘာသာရေးဝန်ကြီးဂျနက်ဂျယ်လန်နဲ့တရုတ်ဝန်ကြီးချုပ်လီကန်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဇူလိုင်9ရက်နေ့ကတွေ့ဆုံပြီးပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်ဆွေးနွေးခဲ့ကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တေဂီထိုက်ကအခုလိုတင်ပြထားပါတယ်
ဘာလို့ဆိုင်ရာစီးပွားရေးနဲ့ဗန္ဒာရေးကိစ္စတွေအရေးတရုတ်နယ်ပွင့်လင်းတဲ့ဆက်သွယ်မှုရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာဗန္ဒာရေးဝင်ငွေနှဲနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျွေးပြမှုပြဿနာတွေအပါအဝင်ကမ္ဘာလို့ဆိုင်ရာစိန်ခေါ်အကဲဆန့်ချက်တွေအရေးအတူတကွဆောင်ရွက်နိုင်ရေးတို့ကိုအမေရိကန်ဗန္ဒာရေးဝန်ကြီးဂျင်းနဲ့ယယ်လင်ကဇူလိုင်လအစောပိုင်းတရုတ်ခီးစဉ်တွင်မှအလေးထားဆွေးနွေးခဲ့ပါတယ်အမေရိကန်လုံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်နိုင်ငံစလုံးအတွက်အကျိုးရှိစေရေတရုတ်နယ်ကောင်းမွန်တဲ့စီးပွားရေးရှင်ပြိုင်မှုမျိုးဖြစ်ပေါ်လာရေးအမေရိကန်အစိုးရရဲ့သဘောထားကိုဗန္ဒာရေးဝန်ကြီးယယ်လင်ကဆွေးနွေးခဲ့ကြောင်းလဲဝန်ကြီးဌာနကသတင်းထုတ်ပါတယ်အမေရိကန်နဲ့တရုတ်ရဲ့စီးပွားရေးအကျိုးစီးပွားတွေကနီးနီးကပ်ကပ်ရောရှက်နေပြီးတရုတ်ရဲ့ဖွံ့ဖြိုးမှုဟာဆိုရင်အမေရိကန်အတွက်စိန်ခေါ်ချက်တစ်ခုဆိုတာထက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်ကပြောဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကလည်းဖော်ပြပါတယ်တရုတ်ရဲ့ခေတ်မီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုနှောက်ယှက်ဖို့ရည်ရွယ်ချက်မရှိကြောင်းနဲ့အဆက်အသွယ်ဖြတ်ဖို့မဆက်ဆက်ဖို့လည်းကြိုးပမ်းနေတာမဟုတ်ဘူးဆိုတာကိုအမေရိကန်ဗန္ဒာရေးဝန်ကြီးကဆွေးနွေးပြောဆိုတယ်လို့လည်းတရုတ်အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်ကမ္ဘာလုံးဆိုင်ရာစိန်ခေါ်အကဲဆန့်ချက်တွေကိုဖြေရှင်းရေးနဲ့ဘုံဖွံ့ဖြိုးတိုးတက်မှုကိုမြင့်တင်ရေးအတွက်တရုတ်နဲ့အမေရိကန်တို့ခိုင်ခိုင်မာမာပူးပေါင်းလက်တွဲဆောင်ရွက်တင်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ် နိုင်ငံစလုံးကတော့အမေရိကန်ဗန်နာယီဝန်ကြီးရဲလင်းရဲ့တရုတ်ခီးစဉ်ကိုအပြုသဘောဆောင်အတုံးနှုံးတွေနဲ့ဖော်ညွှန်းကြပြီမယ်လို့လည်းအဆင့်မြင့်တာဝန်ရှိသူများဆွေးနွေးပွဲတွေအတွက်အစီအစဉ်သစ်တွေကိုတော့မကြေညာပါဘူးအမေရိကန်သမ္မတအင်ပြူရောပြောခွင့်ရကယ်ရင်ယွန်ပီယာကတော့ကမ္ဘာဆင်မြင့်မှာတရုတ်ဟာအဓိကအရေးပါသူအဖြစ်ဆက်လက်ရှိနေမယ်လို့ပြောဆိုပြီးထက်တန်တက်ကြွတဲ့တန်တမာရေးလိုအပ်တဲ့အခြေအနေရှင်ပြိုင်မှုလို့သူမကပြောပါတယ်
China is going to continue to be around and be a major player on the world stage. So it is
ထက်တန်တက်ကြွတဲ့တန်တမာရေးလိုအပ်တဲ့အခြေအနေရှင်မြိုင်မှုရှိရတာသိပြီးတော့အရေးကြီးပါတယ်။ဒါကြောင့်လဲဝန်ကြီးရလင်းရဲ့ဆောင်ရွက်ချက်ကိုတွေ့မြင်ရတာဖြစ်တယ်လို့ဝန်ကြီးပလင်ကင်ရဲ့ဆောင်ရွက်ချက်ကိုလည်းတွေ့မြင်ရတာဖြစ်ပါတယ်။သမရရှိနဲ့တွေ့ဆုံဆွေးနွေးမှုတွေမှာလဲသမရကအလားတူဆွေးနွေးမှုမျိုးတွေရှိခဲ့ပါတယ်
။ကမ္ဘာမှာဒုတိယစီးပွားရေးအကြီးဆုံးတရုတ်နိုင်ငံအနေနဲ့ဈေးကွက်ပြုပြင်ပြောင်းလဲရေးလုပ်ဖို့လဲအမေရိကန်ဗန်နာယီဝန်ကြီးရဲလင်ကဇူလိုင်လ9ရက်နေ့စတင်တဲ့၄ရက်ကြာတရုတ်ခီးစဉ်အတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်တရုတ်ရဲ့မျှတတဲ့စီးပွားရေးဆိုင်ရာလှုပ်ဆောင်ချက်တွေလို့သူမကတုံ့နှုံပြီးဒီကိစ္စတွေကိုအမေရိကန်နဲ့မဟာမိတ်တွေကတွန်းလှန်မယ်လို့လဲသတိပေးခဲ့ပါတယ်တရုတ်နိုင်ငံကအမေရိကန်ကုန်သည်ကြီးများအသင်းမှာဇူလိုင်လ9ရက်နေ့တောက်ကြာနေ့မင်ကိုမှာလဲဝန်ကြီးရဲလင်ကအခုလိုပြောပါတယ်
We know that the decoupling of the world's two largest economies.
ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံများအဆက်အဆက်ကိုခွဲခြားလိုက်တာဟာဆိုရင်ကမ္ဘာစီးပွားရေးအတွက်မတည်မငြိမ်ဖြစ်သွားစေပါလိမ့်မယ်။ဒီလိုလုပ်ဖို့လည်းမဖြစ်နိုင်ပါဘူး
။ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေရဲ့အရေးကြီးမှုကိုဝန်ကြီးရဲလင်ကမှတ်ချက်ပြီးပြောဆိုတဲ့တစ်ချိန်တည်းမှာပဲဈေးကွက်ဝင်ရောက်ခွင့်အတားအဆီးတွေဈေးကွက်နဲ့မဆက်ဆက်တဲ့လုံနီးလုံဟန်တွေကိုတရုတ်ကအသုံးပြုနေတဲ့အချက်လက်တလောလာပိုင်းတွေအတွင်းအမေရိကန်လုပ်ငန်းကြီးတွေကိုအရေးယူတက်ခတ်တဲ့လုပ်ရက်တွေအပါအဝင်စိုးရိမ်ချက်တွေကိုလည်းပြောပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလုပ်ငန်းတွေလဲပတ်နေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီး10ခုကျော်နဲ့ဇပွဲဝိုင်းဆွေးနွေးမှုအတွင်းမှာအမေရိကန်ဗန်နာယီဝန်ကြီးကအခုလိုပြောဆိုခဲ့တာပါ။တရုတ်နဲ့စီးပွားရေးအရချင်းကပ်ဆောင်ရွက်တဲ့နေရာမှာအမေရိကန်ရဲ့အဓိကရည်မှန်းချက်3ရပ်ကိုလည်းဗန်ဒါယီဝန်ကြီးရဲလင်ကထပ်လောင်းအတီးပြုတ်ပြောဆိုခဲ့ကြောင်းဗန်ဒါယီဝန်ကြီးဌာနကြီးညာချက်မှာဖော်ပြပါတယ်။မြို့သားလုံခြုံရေးနဲ့လူခွင့်ရေးတို့နဲ့ဆက်နွယ်တဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုကာကွယ်ရေးတရုတ်အနေနဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းတွေအရဆောင်ရွက်လာစေမဲ့ကောင်းမွန်ပြီးနှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့စီးပွားရေးဆိုင်ရာရှင်ပြိုင်မှုဖြစ်ပေါ်လာရေးမီခရိုစီးပွားရေးရာသီဥတုနဲ့ကမ္ဘာလုံးဆိုင်ရာကြွေးမြေကိစ္စတွေအပါအဝင်ကမ္ဘာတဝန်အရေးပေါ်အခြေအနေအခက်အခဲတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးတို့ဖြစ်ကြောင်းဗန်နာယီဝန်ကြီးဌာနကြီးညာချက်ကဖော်ပြပါတယ်။တရုတ်နဲ့အမေရိကန်ရဲ့စီးပွားရေးဆက်ဆံမှုအတွင်းတည်ငြိမ်မှုအပြုသဘောဆောင်ဆောင်ရွက်မှုတွေဖြည့်သွင်းနိုင်ရေးအတွက်နှစ်ဦးအကျိုးတူစီးပွားရေးဆိုင်ရာနယ်ပယ်တွင်အရေးကြီးကိစ္စတွေမှာပွင့်ပွင့်လင်းလင်းထဲထဲဝင်ဝင်လက်တွေ့ကြတဲ့ဖလှယ်မှုတွေကနေတဆင့်နိုင်ငံအနေနဲ့ဘုံသဘောတူညီချက်ရှာဖွေပြီးခိုင်ခိုင်မာမာဆက်သွယ်ဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ကြီးညာချက်ကဖော်ပြပါတယ်။အမေရိကန်နဲ့တရုတ်ကြားလက်တလောဆွေးနွေးခဲ့ကြတာကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကကြိုဆိုလိုက်ပြီးအခုလိုဆွေးနွေးကြတာဟာဆိုရင်ကမ္ဘာလုံးဆိုင်ရာယင်းနှိမ့်ညွန်မှုနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးရရောက်မယ်လို့လည်းပြောဆိုလိုက်ပါတယ်။ IMF ပြောခွင့်ရဂျူလီယာကော့ဆက်ကဇူလိုင်လ23ရက်နေ့မှာသတင်းထောက်တွေကိုအခုလိုပြောပါတယ
် As we have said before China the United States and
other အမေရိကန်နဲ့တခြားသောအဓိကကုန်သွယ်ဘက်တွေအနေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်မှုစနစ်ပြိုကွဲသွားမယ်အန္တရာယ်ရှိစေတဲ့အဓိကပြဿနာတွေကိုဖြေရှင်းနိုင်ရေးဆက်လက်ပူးပေါင်းဆောင်ရွက်ချက်ရမှာဖြစ်တယ်လို့သူမကပြောခဲ့တာပါကမ္ဘာစီးပွားရေးအကြီးဆုံးအမေရိကန်နဲ့တရုတ်ကြားမှာနည်းပညာလုံခြုံရေးအပါအဝင်အကြောင်းအရာတချို့နဲ့ပတ်သက်ပြီးအခြေအတင်ဖြစ်နေကြပြီးဆယ်စုနှစ်တွေအတွင်းဆက်ဆံရေးကအနှိမ့်ဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ရှင
်တရုတ်အမေရိကန်ဆွေးနွေးပွဲတွေကိုမတ်သိမ်းထိုက်တင်ပြသွားခဲ့တာပါကမ္ဘာတဝန်းကလူငယ်တွေကြားရေမန်းစားတဲ့ prime အဖြစ်အချို့ကြီးဒီမျိုးတွေမှာကလင်းငယ်တွေအတွက်အန္တရာယ်ရှိတော့တဲ့ကဖိန်းဓာတ်တွေပါဝင်နေတာတွေ့ရှိခဲ့ရပါတယ်။ဒါကြောင့်မိဘတွေအနေနဲ့ကလေးတွေစားနေကြတဲ့အစာအသောက်တွေဘေးကင်းအောင်ဘာတွေကိုသတိထားသင့်ပါသလဲ။စိတ်လူဝီမျိုးဝါရှင်တန်စီးတက်ကကကင်ဆာမျိုးဗီဇာသုတေသီဒေါက်တာဖြိုးနေလင်းကိုမဆုမြတ်မောင်ကမေးမြန်းပြီးလူမှုရှုခင်းမှာအခုလိုတင်ဆက်ထားပါတယ်။
YouTube မှာ follower 340ထဲမှာရှိတဲ့ဒီ YouTuber နှစ်ယောက်ပေါင်းပြီးတော့ထုတ်လုပ်တဲ့အားဖြင့်အချိုရည်တွေမှာကလေးငယ်တွေမတောက်တဲ့ပမာဏကဖိန်းဓာတ်တွေပါနေတဲ့အတွက်ဘေးရန်ရဲ့ chemical ဆစ်ဆေးပေးပါလို့ဒီ American ထိပ်တန်းလွှတ်တော်အမတ်တွေကဒီအစားအသောက်နဲ့ဆေးဝါးလုံခြုံရေးကြီးကြပ်ကွက်ခဲ့တဲ့ဒီ FDA ကိုတောင်းဆိုခဲ့ပါတယ်လူငယ်ရီသားမှာရေပန်းစားတဲ့ YouTuber Logan Paul နဲ့ KSI ဆိုတာကတော့အရင်တုန်းကပြိုင်ဘက်လက်ဝဲတစ်ပါးနှစ်ယောက်ဖြစ်ပါတယ်။ရံဘက်လိုဖြစ်နေသူနှစ်ယောက်ပေါင်းပြီးတော့မနစ်တုန်းကအချိုရည်တွေထုတ်လိုက်တော့လူငယ်ရီသားမှာသိတ်ကိုစိတ်ဝင်စားမှုရခဲ့တာပါ။ Social Influencer တွေကလည်းဒီအပြိုင်ကြောညာတောက်ပြတော့ကလေးငယ်တွေကစိတ်ဝင်စားမှုပိုရခဲ့ပါတယ်။ဆိုင်တွေမှာလူဝဲကျောင်းသားချင်းချင်းပြန်ရောက်ကြတဲ့အထီးကိုကျောင်းသားလူငယ်ရီသားမှာ popular ဖြစ်တဲ့အချိုရည်ဘူးတွေဖြစ်ပါတယ်။စားထုတ်ခဲ့တဲ့ Prime Hydration အချိုရည်ဘူးတွေထဲမှာကဖိန်းထံမပါပေမဲ့ဒီနှစ်ဆန်းမှာစားထုတ်တဲ့ Bright Energy အဖြစ်အချိုရည်ဘူးတွေမှာတော့တဘူးမှာ Coca-Cola 6ဘူးစာကဖိန်းဓာတ်တွေပါနေပါတယ်။ဆက်ရှိနှစ်အောက်တွေကိုဝင်ဆောင်အမျိုးသမီးတွေမတောက်တင်ဘူးလို့ဘူးတွေပေါ်မှာလည်းရေးထားပါတယ်။ဒါပေမဲ့အယောင်တောက်တောက်နဲ့ဒီလူငယ်တွေကိုဆွဲဆောင်ထားတဲ့အချိုရည်ဘူးတွေရဲ့ကွဲပြားမှုကိုမိဘတော်တော်များများမသိကြတဲ့အတွက်သူတို့ကိုယ်တိုင်ကလေးတွေကိုဝယ်ပေးတာမျိုးတွေလည်းရှိခဲ့ပါတယ်။အဲ့ဒီလိုမျိုးဒီကလေးငယ်တွေအတွက်ဘေးဖြစ်စီတဲ့အစားအသောက်တွေကိုဝယ်မကျွေးမိအောင်လို့မိဘတွေအနေနဲ့ဘယ်လောက်သတိထားသင့်ပါသလဲ။St. Louis မြို့က Washington တက္ကသိုလ်မှာကင်ဆာမျိုးပီစာသုတေသနလုပ်နေတဲ့ဒေါက်တာဖြိုးနေလင်းကိုမြင့်ကြည့်ထားပါတယ်
။ပထမဦးဆုံးကဒီဟိုဟာလူနေမှုဇေယျတွေလူမှုဘဝတွေပေါ့နော်ပြောင်းလဲလာတဲ့အာဥက္ကဋ္ဌကြီးမှာဆိုလို့ရှိရင်သာမန်မိသားစုတွေမှာဆိုလို့ရှိရင်မျိုးသမီးရောမျိုးသားပါမိသားစုစားဝတ်နေရေးအတွက်အပြင်မှာဒါရုံးကန်အလုပ်လုပ်ကြရတယ်ပေါ့ Single parents household လို့ခေါ်တယ်မိဘတူတွေပဲရှိတဲ့မိသားစုတွေမှာဆိုရင်ပိုးပြီးရုံးကန်ကြရတယ်များအပြင်ဒီလိုမိသားစုတွေမှာဆိုရင်နေတူဘွားပေါ့နော်ကလေးတငယ်တွေရဲ့စားတောက်ကြီးကိုပြင်ပကအတင်စားလွယ်လင်းတကူစားသုံးလို့ရတဲ့စားတောက်တွေနဲ့ဖြည့်ရှင်းတာလားအခုဖြစ်မှာပုံမူပြီးတော့များပြလာကြတယ်ပေါ့ဆိုတော့ဘလို့စားတောက်တွေကိုရှောင်ရှားရမလဲဆိုတော့ကျွန်တော်တို့စေတက္ကသိုလ်တက်သွားပေါ့နော် Professor တယောက်ကနေပြီးတော့ we are swimming in the sea of chemical and carcinogenic ကျွန်တော်တို့ ਆ ဆိုရင်ဒီသားတွေကလာအခုဖြစ်မှာဆိုလို့ရှိရင်ဟိုကီမီကယ်ပြန်စားဖြစ်စေတဲ့ကီမီကယ်တွေပင်လယ်ကြီးထဲမှာကူးနေရတယ်ပေါ့နော်လက်ပြပြနေတာဒီဘွားပြင်တော့ငေရွယ်တဲ့ကလေးတငယ်တွေဒါသဘာဝအကြောင်းမဟုတ်တဲ့အစားတောက်တွေစားခြင်းနောက်ပြီးတော့ artificial flavor လို့ခေါ်တဲ့ဖြည့်စွက်အရသာတွေပါတဲ့အစားတောက်တွေကိုစားတောက်တာတွေနောက်ပြီးတော့ fast food တွေကိုအစားတောက်ခြင်းတွေပေါ့မိဘတွေအသေးချာစစ်စစ်ရွေးချယ်ပြီးမှတွေးတင်တယ်ဒီလိုစားတောက်တွေอ่ะဆိုလို့ရှိရင်ကျွန်တော်တို့လူမှုပတ်ဝန်းကျင်မှာအသားတကျဝင်ရောက်နေပြီဖြစ်တဲ့အတွက်ကြောင့်လို့တော့လုံးဝရှောင်ရှားဖို့တော့လက်တွေ့မှာအင်မတန်ကျေရင်နေမိဘရင်နေနေကမိမိကလေးကိုသူအနေနဲ့ရှိတဲ့စားတောက်တွေကိုတတ်နိုင်တဲ့ညပေါ့ထိတွေ့နေအောင်သတိနဲ့ရှောင်ကျဉ်နိုင်ဖို့ပဲဖြစ်ပါတယ
်မိဘရေဆိုတာဒီသားသမီးကဒါစားခြင်းနဲ့တောက်ခြင်းနဲ့ဆိုရင်ဝယ်ပေးမိတယ်လေနောက်ဈေးဆိုင်နေမှာလည်းအရွယ်တကူဟိုဝယ်လို့ရနေတဲ့ခါကြတော့ဆိုတော့အဲ့လိုမျိုးဝယ်ကျွေးတဲ့စားတောက်တွေကဒီကုတ်ကလေးအတွက်ဒီကျန်းမာရေးမထိခိုက်အောင်နောက်အဟာရလည်းဖြစ်အောင်ပေါ့နော်ဘလို့အချက်တွေကိုကြည့်ပြီးတော့မှရွေးချယ်သင့်တယ်လို့ရောအကြံပေးချင်ပါလေရှင
်အဲ့တော့ပထမတစ်ချက်ကတော့မိဘတွေကစားတောက်အဟာရနဲ့ပတ်သက်ပြီးတော့အသိပညာမိဘတွေကိုပေးနိုင်ဖို့ကြည့်တယ်သူပင်နာတစ်ခုမှသူရှိချက်ရဆိုလို့ရှိရင်မိခင်တရားရဲ့အတန်းပညာယူခြင်းမြန်မာလာရတဲ့အတူကလေးတယောက်ကပြင်ပအစားအသောက် Facebook စားတောက်မှုပျော်နေသွားတာကိုတွေ့ရတဲ့ဆိုရယ်ဆက်ဆက်မှုတွေရှိအောင်တွေ့ရတယ်။ကျမ်းမာတဲ့အစားအသောက်တွေရွေးချယ်စားတောက်ခြင်းကအလေးအကျင့်တစ်ခုဖြစ်ပါတယ်ပေါ့နော်။အဲ့တော့ဒီလိုကျမ်းမာတဲ့အစားအသောက်တွေရွေးချယ်စားတောက်ဖို့အတွက်ကလေးငယ်တွေကိုငယ်စဉ်ကနေပြီးတော့အလေးအကျင့်ဖြစ်အောင်သင်ကြားပေးဖို့အရေးကြီးတယ်။မိဘရဲ့ကိုယ်တိုင်ကလည်းအိမ်မှာအာဟာရရှိတဲ့အစားအသောက်တွေကိုကလေးငယ်ကြိုက်တတ်တဲ့ပုံစံမျိုးနဲ့ပြန်စင်ချက်ပြုတ်စားစားတဲ့အောင်ငငယ်တဲ့အလေးချင်းလုပ်ပေးနိုင်ဖို့လိုအပ်တယ
်အခုဒီအငင်းပွားစရာဖြစ်နေတဲ့ Prime အချိုရည်ကိစ္စကိုကြည့်ရင်ပေါ့နော်ကဖိန်းဓာတ်များတယ်လို့ဒီထောက်ပြနေတဲ့ Prime Energy အဖြစ်အချိုရည်ဘူးတွေပေါ်မှာကိုဒီအသက်16နှစ်အောက်တွေမတောက်ရဘူးဆိုပြီးတော့မှရေးထားပါတယ်ဒါပေမဲ့ဒီမိဘတော်တော်များများကကဖိန်းဓာတ်မပါတဲ့ဒီ Prime Hydration အချိုရည်ဘူးနဲ့မှားပြီးတော့မှသူတို့ကိုယ်တိုင်ပေါ့နော်ဝယ်ပေးမိတာတွေလည်းရှိပါတယ်ဆိုတော့တကယ်တမ်းပြောရမယ်ဆိုရင်အဲ့ဒီကဖိန်းဓာတ်များတယ်လို့အခုပြောနေတဲ့အချိုရည်ဘူးတွေထုတ်ပြီးတော့ရှက်လာလောက်ကြာမှဒီလူငယ်တွေတောက်ဖို့မသိဘူးဆိုတဲ့ကိစ္စဖြစ်လာတာပါဆိုတော့အဲ့လိုမျိုးပေါ့နော်ဒီလွတ်နေတဲ့အစားအသောက်တွေလည်းအများကြီးရှိနိုင်ပါတယ်ဆိုတော့အဲ့ဒါမျိုးတွေကလည်းတော်တော်လေးစိုးရိမ်စရာကောင်းမှထင်ပါတယ
်အချိုရည်မှာအမျိုးမျိုးရှိတယ်မိုင်းတကူကဟိုအချိုရည်ထဲမှာပါဝင်တာပေါ့နော်ဟိုဖွဲ့ကြပြီးပြရမှာ sport drink ဆိုတာရှိသေးတယ်အဲ့ဒါကြတော့အားကစားရင်မှာပြင်းထန်လို့လို့ရှိရင်ရေဓာတ်ကိုပြန်ပြီးဖြည့်သင်းတဲ့မျိုးစားပေါ့နော်ဒါပေမဲ့သူ့မှာကဖိန်းဓာတ်မပါဘူးသူနဲ့မတူတဲ့နောက်တစ်မျိုးဒါပေမဲ့လူတွေကအများကြီးမှားတတ်တာ energy drink လို့ပြောရအောင် energy drink မှာကဖိန်းတက်ပါတယ် ကဖင်းကအဟိုစိတ်ဓာတ်ကိုလှုံ့ဆော်စေတယ်ပင်မနွမ်းနယ်မှုကိုသက်သာစေတယ်အဲ့ဒီကုန်သတ်တည်းအရှိပေါ့အခု prime energy ဆိုအချိုးရည်တွေမှာကြတော့ကဖင်းဓာတ်ကပေါ့နော်လူငယ်တွေအာကလေးငယ်တွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်လောက်တဲ့ဖြစ်အစမတန်များပြားနေနေတာအခုလိုငင်းပွားစရာကြီးဖြစ်လာတာပေါ့တကယ်တော့ဟာအမေရိကန်အာကလေးကျန်းမာရေးဖွဲ့ရနေပြီးတော့အမေရိကန် Academy of Pediatrics ဖွဲ့ရနေပြီးတော့energy drink ကဲ့သို့တော့အချိုးရည်မှာပါဝင်တဲ့အရာတွေကကလေးတယောက်ရဲ့နေ့စဉ်အဟာရထဲမှာပါဝင်စရာမလိုဘူး။ပါလည်းမပါဝင်သင့်ဘူးဆိုပြီးတော့အကြံပြုထားတယ
်။နောက်တစ်ချက်ကတော့ဒီလူမှုကွန်ရက်နဲ့ social influencer တွေကိစ္စပေါ့လေ။ဆိုတော့အခုခေတ်မှာကလူငယ်တွေကြားအထူးသဖြင့်ဒီဆဲကျော်တက်တီကြားမှာကလူမှုကွန်ရက်တွေနောက်ကဒီ social influencer တွေရဲ့ကြော်ညာကိုတိတ်ပြီးတော့သူတို့လိုက်ကြရလေ social influencer တွေကဒါကောင်းတယ်ဆိုပြီးကြော်ညာပြရင်စားခြင်းနဲ့တောက်ခြင်းနဲ့သူတို့ဝစ်ခြင်းနဲ့ဆိုတော့အပြင်မှာလည်းဒီလိုစားနေတောင်းနေတာရောမိဘတွေကလည်းသိနိုင်မလဲအားလုံးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးနဲ့ပတ်သက်လို့ရောမိဘတွေကိုဒေါက်တာဖြိုးအနေနဲ့ဘယ်လိုမျိုးအကြံပေးချင်လဲရှင
် Facebook လိုမျိုးအစားတောက်တွေဝင်ငွေရေနေပါတဲ့မိသားစုတွေကိုအဓိကထားပြီးတော့ marketing လုပ်တတ်ကြရပေါ့နော်ဒီလိုနေရာမျိုးတွေမှာရှိတဲ့ဒီလိုပတ်ဝန်းကျင်တွေမှာရှိတဲ့အကြောင်းတွေကိုအဓိကထားပြီးတော့အစားအာဟာရအစီအမံကိန်းတွေကိုအစိုးရတွေတက်ဆိုင်သူတွေအနေနဲ့အာထူးတယ်လေဆောင်လှုပ်ဆောင်ပေးတဲ့ဆဲကျော်တက်တွေဆိုလို့ရှိရင် social media ကိုမစွဲလန်းအောင် social media တွေတဲ့ influencer တွေကောင်းတယ်ပြောသမျှတုံးသမျှ like ပြီးတော့အတုမယူနားမယောင်ကြားဖို့အတွက်မိဘရင်တွေကနေရတော့အမြဲသတိပေးစောင့်ကြည့်တယ်ဟုတ်ကဲ့
ဝါရှင်တန်တက္ကသိုလ်မှာကင်ဆာမျိုးပိစာသုတေသနလုပ်နေတဲ့ဒေါက်တာဖြိုးနေလင်းပါရှင်ကလေးငယ်တွေစားကြတဲ့စားသောက်တွေထဲမှာဘေဟာကဘေးကင်းနေဘေဟာကအဟာရဖြစ်စီတယ်ဆိုတာကိုမိဘတွေကိုယ်တိုင်ကသိရှိနားလည်ထားဖို့သိကိုအရေးကြီးတယ်လို့သူကပြောပါတယ်ရှင်ကျွန်မအစုံမြန်ပါမှာ
အနည်းရှိတဲ့အချို့ရေးအကြောင်းကိုမဆုမြတ်မွန်တင်ပြခဲ့တာပါအခုတင်ပြမှာကတော့တက်တက်ရောင်သတင်းတော်အစီအစဉ်ဖြစ်ပါတယ်ကမ္ဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အပတ်တရားပစ္စည်းတွေရောင်းချတဲ့ Pop-up Sign Design New York မြို့မှာ AB လကစတင်ဖွင့်နေထားရတာအခုဇူလိုင်၁၀ရက်နေ့နောက်ဆုံးဖြစ်ပါတယ်ဟောင်ကောင်ကရုပ်ရှင်ဆုချီးမြှင့်ပွဲကိုတော့ Academy ဆုရှင် Michelle Yeoh လည်းတက်ရောက်ခဲ့တာပါဒီလိုကမ္ဘာတစ်ဝှမ်းကထင်မှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုမအေးတန်တာကျော်တက်တဲ့အောင်သတင်းတော်အစီအစဉ်မှာတင်ဆက်ပေးထားပါတယ
်။ American ပြည်အောင်စုနယူးယောက်မြို့မှာ K-pop ရဲ့တက်တွေနဲ့တော်တော်စီကားခဲ့ပါတယ်။ Hanson Yet ဈေးရောင်းစင်တာမှာ Korea K-pop အဖွဲ့ BTS ရဲ့ဓာတ်ရည်အရောင်းဆိုင်လာဖွင့်လို့ဖြစ်ပါတယ်။ကိုလိုချင်တဲ့ပစ္စည်းတွေမကုန်ခင်ရလိုက်အောင် BTS ပေးတဲ့တွေစိုက်မဖွင့်ခင်ရောက်နေအောင်လာဆောင်ခဲ့ကြတာပ
ါ Saturday was quite hectic people actually started lining up at 12 at midnight
စနေနေ့ကတော်တော်လုံးလိုက်ရပါတယ်တန်းချီဖို့ကျမတို့အချိန်ဆပြီးတော့ခွင့်ပြုတယ်ညတကာ7နာရီတည်းကလူတွေစပြီးတော့တန်းစီနေကြတာပါဒီဆိုင်ရှိမှတည်တည်ချာချာတက်တက်ရဲ့လာတန်းစီကြပါတယ်လို့ဆိုင်ရဲ့လက်ထောက်မန်နေဂျာ Stephanie Chu ကပြောပါတယ်ဒီဆိုင်က American ပြည်အောင်စုမှာ BTS ပစ္စည်းယာယီ pop up ဖွင့်တဲ့ဆိုင်ထဲမှာအပြည့်အစုံဆုံးလုပ်ထားတဲ့ပထမအဆုံးဆိုင်ဖြစ်တယ်လို့စီစဉ်သူတွေကဆိုပါတယ်။ဒီဆိုင်မှာအထိမ့်မဲ့မျိုးစုံကပစ္စည်းတွေကိုရောင်းချပေးပါတယ်။အင်ဂျီတွေပြင်အမှတ်တရပစ္စည်းတိတိမမွားလေးတွေလည်းအများကြီးပါ။2020ခုနှစ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်ကပစ္စည်းတွေပြင်အခုကိုဗစ်လွန်ကာလ2020နှစ်ကပစ္စည်းတွေလည်းပါဝင်ပါတယ်။
We also have merchandise from BTS's reality show In the Soup and J-Hope has
BTS reality season In the Soup ကပစ္စည်းတွေလည်းရောင်းချပေးပါတယ်။ပေါင်းမီတွေက J-Hope ဖွင့်ထားတဲ့ပစ္စည်းတွေပါလို့ Stephanie Chu ကရှင်းပြပါတယ်။ဒီလိုဆိုင်ဖွင့်ပြီးတော့ BTS ပစ္စည်းတွေရောင်းတာကိုလာအပြည့်တဲ့သူတွေလည်းအထူးသဘောကျကြတာပါ။ပြည့်တဲ့တူဖြစ်တဲ့ Kathleen Dillon က
It's really cool actually it's nice to see the merchandise.
အရင်မှပါတယ်။များအပြင်ကဒီပစ္စည်းတွေကို online ပေါ်မှာပြီးတော့ဖြောပြပွဲအချိန်တွေမှာပဲတွေ့ရတာပါ။ COVID အချိန်တစ်လျှောက်လုံးနဲ့မတွေ့ရတော့အပြင်မှာမတွေ့ရတာကြပါပြီလို့ပြောသွားတာပါ။BTS အဖွဲ့ဟာ2013ခုနှစ်မှာထွက်ပေါ်ခဲ့တဲ့အဖွဲ့ဖြစ်ပြီးတော့တောင်ကိုရီးယား K-pop ဂီတရဲ့လက်ရှိအကျော်ကြားဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။2021ခုနှစ်က American ဂီတဆုပေးပွဲမှာအကောင်းဆုံးအမှုပညာရှင်ဆုရလို့ဒီဆုမျိုးအားရှအဖွဲ့ရတာသူတို့ပထမဦးဆုံးပါ။ Forbes Magazine ကလည်း2019ခုနှစ်မှာ BTS အဖွဲ့ကိုအခွန်အဆောင်မီဝင်ငွေဒေါ်လာ58တန်းနဲ့ကမ္ဘာမှာဝင်ငွေအမြင့်ဆုံးအမျိုးသားဂီတအုပ်စုဖြစ်နေကြေညာခဲ့ပါတယ်။ဩစကာဆုရအရှမင်းသမီးမီရှဲယူဖြူရောင်ဝတ်ဆောင်ရှင်နဲ့ပွဲတက်လာတာအပါအဝင်ထိတ်တန့်မှုပညာရှင်တွေတက်ရောက်တဲ့ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲမှာပေးအပ်တဲ့ဆုတွေမှာတော့အငင်းပွားစရာဖြစ်နေတဲ့အသက်19နှစ်အရွယ်ငါးတွယ်ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။ဒါရိုက်တာမေဘောချောင်းရက်ကူတဲ့ဒီမှတ်တမ်းရုပ်ရှင်ကားက
ဟောင်ကောင်မှာမတည်မငြိမ်ဖြစ်နေတဲ့ဆယ်စုနှစ်တစ်ခုကျော်ကြာကာလအချိန်အတွင်းမှာအလဲတန်းနဲ့အထက်တန်း secondary ကျောင်းသူ6ဦးရဲ့ဘဝဖျက်ကျော်ပုံကိုရိုက်ပြထားပါတယ်။ဒါပေမဲ့ဒီမတန်းရုပ်ရှင်ကမှပါဝင်တဲ့ကလေးမလေးတယောက်ကသူ့ရဲ့ကိုရီးကိုရာတွေကိုလူများကိုပြသဖို့မဟုတ်ပါဘူး။သဘောမတူပါဘူးလို့ပြောခဲ့တာကြောင့်ရုပ်ရှင်ယုံတွေမှာပြသတာကိုရက်လိုက်ရတာပါ။တကယ်တော့ဒီမတန်းရုပ်ရှင်ကရိုက်ကူးချိန်မှာကျောင်းကရောကျောင်းဝဆံမကြီးကရောခွင့်ပြုခဲ့တာဖြစ်တဲ့အပြင်ပါဝင်တဲ့ကလေးတွေအကုန်လုံးကြည်ကျင်းနေတဲ့သဘောတူပြီးတော့မှရိုက်ကူးခဲ့တာပါ
။မွေကျောင်းကကျော်ပန်းဝမ်ကျော်ပန်
းကျွန်တော်တို့ရုပ်ရှင်ကအခုစုရတယ်လို့ပဲအများပြည်သူရဲ့ကြည့်ရှုအသိမှတ်ပြုမှုကိုရတဲ့နယ်လို့ Travel Director ဝင်းလျံခုတ်ကစုရရှိပြီးတဲ့နောက်မှာပြောသွားပါတယ်။သူကအခုလိုမျိုးရုပ်တင်ပြသခွင့်ပြတ်သွားတော့လူများများကြည့်လို့မရတဲ့ကိစ္စကိုစိတ်ပြက်လက်ပြက်ပြောသွားတာပါ။ကိုယ်တိုင်ကြည့်လိုက်ရရင်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ပုံမှန်မှန်ကန်ကန်သုံးသပ်ဝေဖန်နိုင်မယ်လို့လည်းသူကပြောပါတယ်။ဒီစုချီမြို့မှာအကောင်းဆုံးအမျိုးသမီးသရုပ်ဆောင်စုကိုတော့ဆယ်မီချန်းက Lost Love ဆိုတဲ့ရုပ်ရှင်ကနေရရှိသွားပါတယ်။ကလေးတွေမွေးစားတဲ့မိခင်တူဝမ်းနည်းခံစားရတဲ့ဇယုတ်ကနေသရုပ်ဆောင်ထားတာပါ။50ကျင်းမြောက်ဟောင်ကောင်ရုပ်ရှင်စုချီမြို့ကိုဟောင်ကောင်ယဉ်ကျေးမှုစင်တာမှာအရင်တမဲ့အချိန်လိုအပြည့်ပြင်ပြီးကျင်းပခဲ့တာပါ။ကိုဗစ်ကန့်သက်ချက်တွေတရုတ်အစိုးရကရုပ်သိမ်းပေးလိုက်လို့လေဒီလိုမျိုးစီစီကာကပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ
်။မိုင်းတန်နာကျော်ရဲ့တက်တောင်ရဲ့တက်တန်ရောင်တွေက K-pop နဲ့ Michelle ရဲ့အကြောင်းဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါဦးမယ်။
အမေရိကန်ယူကရိန်းနိုင်ငံကကောက်နှံတွေကိုပြည်ပကိုတင်ပို့နိုင်ဖို့အတွက်ယူကရိန်းစစ်ကမ်း၃ခုကနေပြီးတော့ပင်လယ်နဲ့အတွင်းရုရှားစစ်သင်္ဘောတွေကိုဖျက်ချော်ခွင့်ပေးတဲ့တနစ်နီးပါးကြားသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီးလို့ရုရှားကနေပြီးတော့တင်းလာနေမှာကြေညာပါတယ်။ကမ္ဘာစနေအခါကြက်တဲဖြစ်နေတဲ့ချိန်ပင်လယ်နဲ့ထဲယူကရိန်းကောက်နှံတွေဖျက်တမ်းခွင့်ရဖို့ဒီသဘောတူညီချက်ကိုကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကကြောင်းဝင်ညှိနှိုင်းပေးခဲ့တာပါ။အဲဒီကဖျက်တမ်းတဲ့ကောက်နှံအများပြားကိုတင်းမောနဲ့အာဖရိကအရှေ့အလယ်ပိုင်းနဲ့အာရှကစီးရတဲ့တိုင်းပြည်တွေကိုပို့ပေးနိုင်ခဲ့တာပါ။အခုလိုမျိုးရုရှားလောက်ရကူကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကန့်ကွက်ပါတယ်ပင်လယ်နဲ့ဖြတ်တန်းတဲ့ဒီပို့ကုန်တွေဟာဒုက္ခတွေ့နေတဲ့ကမ္ဘာအတွက်မျှော်လင့်ချက်ဖြစ်ပြီးတော့ကမ္ဘာစနေခါဖူလုံကြီးအတွက်လည်းအသက်အမြတ်အရေးပါတယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်တရားမျှတမှုအလွယ်ဆုံးဖြစ်နေတဲ့နှစ်နာခံစားရသူတွေအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်သွားမယ်ဆိုပြီးတော့ ICC ပြည်ဆိုင်ရာရာဇဝတ်ခုံရုံးဖြစ်လာစေတဲ့ Rome Statute သဘောတူညီချက်25နှစ်ပြည့်မြောက်တဲ့နေ့မှာ ICC ကြီးကဲတရားသူကြီးပရီတာဟော့ဖ်မန်စကီကပြောလိုက်ပါတယ်ကမ္ဘာတစ်ဝှမ်းမှာလူမျိုးတုံးတက်ဖြတ်မှုစိတ်ရဆွေးမှုနဲ့လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုရေးယူပြီးတော့ကမ္ဘာလူသားတူကိုအကာအကွယ်ပေးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ ICC ရဲ့ Rome Statute သဘောတူညီချက်ကိုလွန်ခဲ့တဲ့25နှစ်1998ခုနှစ်ဇူလိုင်19ရက်နေ့မှာတည်ပြုခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်ရဲ့ယူဆဟာကမ္ဘာကြီးမှာတည်ညည်တဲ့တရားဥပဒေစိုးမိုးနိုင်ရေးအတွက်ဖြစ်တယ်လို့တရားသူကြီးပရီတာဟော့ဖ်မန်စကီကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ Time ယူကောက်ပွဲမှာတော့အများစုအနိုင်ရထားတဲ့ Move Forward Party ရှေ့သို့ချီပါတီရဲ့ခေါင်းဆောင် Peter Langerup ကိုပြီးခဲ့တဲ့ပတ်လွှတ်တော်မှာဝန်ကြီးချုပ်ရွေးချယ်မှုမဲခွဲရမှာရှုံးနေခဲ့ပေမဲ့သူ့ရဲ့မဟာမိတ်ပါတီ၈ပါတီကတော့သူ့ကိုဝန်ကြီးချုပ်ဖြစ်နေဆွေးအပ်တဲ့ဖွဲ့နိုင်ဖို့အတွက်ထောက်ခံထားလို့မယ်လို့ Peter ကတင်းကနေမှာပြောပါတယ်ရှေ့သို့ချီပါတီ Peter ဟာပြီးခဲ့တဲ့မေလ19ရက်ယူကောက်ပွဲမှာအများစုအနိုင်ရပေမဲ့ဒီဝန်ကြီးချုပ်ဖြစ်မဲခွဲတဲ့အခါမှာလွှတ်တော်မှာရှုံးနေခဲ့တာဖြစ်ပါတယ်ခင်ဗျာ
တဲ့ရင်ချင်းချုပ်ကိုကိုသားညူကကြီးညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းဆန်ဂျိုနာသန်ဝေါ်ကာတို့ဖြစ်ကြပါတယ် VOA American တိုင်ရဲ့မနက်ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစေ VOA ကိုနားဆင်ကြားတဲ့အတွက်ကျေးဇူးထူးတင်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.